Welcome to the Voice of America in Burmese.
mingla mne khe ma shin 2019 khu ne february la 20 ya tanin la ni mne phe voa season 2 go american pi ran su myo ro washington dc ga ni satin thau lwin ni ba bi line do meter 32 40 ne 49 ro ga ni dai yai phan yu na sin nai ma le shin jama khwa nyu ba akhu mne season 2 ta won yu ba me shin
mingla nan ne khe ma khnya jano sam mu wi ba di mne cha me the ma thu ja de tadin ni ga ro American Tamara ga amyo da lon nyoe a chan pi ya ru kha phu twet yue tha du 4 u go taneng ni ni ma twet so me myan pyo so mu de pyu lo ni ba de Myanmar nai ngan ye lu khwin ye san ya kulat tamaga ga athu song san ye mu yan hi li ha Indian Bangladesh nai ngan go di ka ni yauk si la ma phit ba de di lo tadin ni ne du thu ja de tadin ni go ma injin nai ne du tin pya pi ma phit ba de khanya
ခုမနက်ကနားဆင်ရမယ့်အစီအစဉ်တွေကတော့အမေရိကန်ကဖိုဝင်းနဲ့မြန်မာနိုင်ငံကမော်လမြိုင်မြို့နှစ်မြို့ကချစ်ကြည်ရေးဖြစ်အပြန်အလှန်ကြောင်းသားဖလှယ်ရေးအစီအစဉ်နဲ့မြန်မာကိုယ်စားလှယ်6ဦးသတင်းနှစ်ပတ်ကြာလေ့လာခရီးရောက်ရှိလာပါတယ
် International School ဆိုတော့လေကျွန်တော်တို့မော်လမြိုင် University နဲ့ဆိုလို့ရှိရင်တော်တော်လေးဟိုလေ့လာကြရည်အများကြီးတွေ့ပါတယ်အထူးကအပြင်ကြောင်းသားတွေဆိုလို့လည်းကျွန်မအနေနဲ့ဆိုရင
်မော်လမြိုင်တက္ကသိုလ်ကတိကတူရဲ့ပြောကြားချက်နဲ့အတူနားဆင်ကြရမှာပါတခါမြမဝမ်ပေါင်းကုမ္ပဏီကြောက်တဲ့ကဝင်တိုက်လို့လေယာသုံးနွားတကောင်တိတ်ဆုံးကြရတာကိုဖြည့်ရှင်းပေးဖို့ဒေသခံတွေတောင်းဆိုနေကြပါတယ်အစီအစဉ်နောက်ပိုင်းမှာတော့မြမအရေးဆွေးနွေးခန့်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်ဒီလိုအစီအစဉ်တွေမတိုင်ခင်အခုအရင်ဆုံးနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုဥစမိုဝင်နဲ့မတ်အင်ဂျင်နိုင်တို့ကကြီးညာပါမယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်ကနောက်ထပ်ရွေးချယ်ခန့်အပ်ဖို့ရှိတဲ့အမျိုးသားလူညုံရေးအကြံပေးရာထူးဟာလက်နက်ကင်တပ်ဖွဲ့အားလုံးရဲ့အကြီးအကဲဖြစ်တဲ့သမ္မတထရန့်အတွက်အမျိုးသားလူညုံရေးကိစ္စတွေဆုံးဖြတ်ချက်ချနိုင်မှုအကြံပြုရမှာအာဏာအပြည့်အဝရှိသူဖြစ်မှာဖြစ်ပါတယ်။ဒီအမျိုးသားလူညုံရေးအကြံပေးရာထူးခန့်အပ်ဖို့အတွက်ရည်ရွယ်ထားသူ၄ဦးကိုသမ္မတထရန့်ကတနင်္ဂနွေနေ့မှာတွေ့ဆုံမေးမြန်းစကားပြောဆိုမှုတွေပြုလုပ်နေပါတယ်။သမ္မတကစစ်ပဆိုင်ရာအကြီးအကဲဟောင်းတစ်ယောက်ကိုထိပ်တန်းအကြံပေးအရာရှိကနေဖေရှားလိုက်ပြီးတဲ့နောက်သူ့နေရာကိုအစားထိုးဖို့အတွက်ပထမရွေးချယ်လိုက်သူရေတပ်ဗိုလ်ချုပ်ကြီးရောဘတ်ဟာဝတ်ကအဲ့ဒီရာထူးကိုလက်ခံဖို့ငြင်းဆန်လိုက်တဲ့အတွက်သမရအင်ပီရိုမာတင်းတပတ်လုံးလို့ဒီကိစ္စဟာအုံကျက်ကျက်ဖြစ်နေခဲ့ရတာပါသမရအရင်ရွေးချယ်ထားတဲ့အမျိုးသားလူညုံရေးဆိုင်ရာအကြံပေးအရာရှိမိုက်ကယ်ဖလင်းဟာ24ရက်ကြာတာဝန်ထမ်းဆောင်ပြီးတဲ့နောက်ရာထူးကနေဖေရှားခြင်းခံခဲ့ရပါတယ်
သမ္မတဒေါ်နယ်ထရန့်အနေနဲ့နိုင်ငံသားရေးမူဝါဒရေးရာတွေကိုကင်တွယ်ဖြေရှင်းနိုင်စွမ်းရှိမရှိဆိုတဲ့စွမ်းဆောင်ရည်အပေါ်အရေးပါတဲ့ Republican အထက်လွှတ်တော်အမတ်နှစ်ဦးကတနင်္ဂနွေနေ့မှာမေးခွန်းထုတ်လိုက်ကြပါတယ်။အထူးသဖြင့်အင်ဖြူရောအနေနဲ့အမျိုးသားလုံခြုံရေးအကြံပေးရာထူးအတွက်အစားထိုးခံထားရည်အခက်အခဲရှိနေတာနဲ့ American သမ္မတရွေးကောက်ပွဲမှာရုရှားတို့ကဝင်ရောက်ဆွတ်ဖက်ခဲ့တဲ့ဆိုတဲ့ကိစ္စတို့အတွက်ရုရှားကိုထိတ်တဲရင်ဆိုင်ဖို့ဝင်လေနေတဲ့ကိစ္စတွေအတွက်အဲ့ဒီလိုမေကွန်ထုတ်လိုက်ကြတာပါ။အရီဇိုနာပြည်နယ်ကအထက်လွှတ်တော်အမတ်လဲဖြစ်2008ခုနှစ်မှာ Republican Party ရဲ့သမ္မတကိုယ်စားလှယ်လောင်းလဲဖြစ်ခဲ့တဲ့ John McCain ကတချို့နိုင်ငံသားကြီးဆိုင်ရာကိစ္စရပ်တွေကို Trump အနေနဲ့နားလည်သဘောပေါက်ပုံနဲ့ဖီလာဆန့်ကျင်ဖြစ်တဲ့ပြောဆိုမှုတွေအပေါ် NBC ရုပ်သံဌာနနဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းဝေဖန်ထောက်ပြလိုက်တာဖြစ်ပါတယ်။ပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာပြုပြင်ပြောင်းလဲမှုလှုပ်ဆောင်ခဲ့တာဟာတိတာတဲ့ဥပမာတစ်ခုဖြစ်ကြောင်းအဲ့ဒီလိုကိစ္စမျိုးအတွက်သမရအင်ဖြူရောအနေနဲ့အစီအစဉ်တကျဆုံးဖြတ်ချက်ကျလှုပ်ဆောင်ဖို့လိုအပ်ကြောင်းလည်းအထက်လွှတ်တော်အမတ်ဂျော်မက်ကင်းကပြောပါတယ်ရှင်
။အမေရိကန်သမရဒေါ်နယ်ထရန့်ကအမေရိကန်သတင်းမီဒီယာတွေပေါ်ခက်ထန်စွာတိုးမြှင့်တိုက်ခိုက်ပြောဆိုခဲ့တယ်လို့အလားတူပြင်းထန်တဲ့တုံ့ပြန်မှတ်ချက်တွေလည်းတနင်္ဂနွေနေ့မှာထွက်ပေါ်လာပါတယ်။ Republican အထက်လွှတ်တော်အမတ် John McCain ကကျွန်တော်တို့တိထားကြပြီးဖြစ်တဲ့အတိုင်းဒီမိုကရေစီကိုထိမ့်သိမ်းကာကွယ်စောင့်ရှောက်လုပ်ရဆိုရင်လွတ်လပ်တဲ့ရှင်ပြန်ပြက်သတင်းမီဒီယာတွေရှိကိုရှိရလိမ့်မယ်လို့ NBC ရုပ်သံဌာနနဲ့တွေးဆမေးမြန်းကမှပြောဆိုလိုက်ပါတယ်။ဒီလိုသာမဟုတ်ဘူးဆိုရင်ကျွန်တော်တို့ရဲ့လူထုချင်းစီရဲ့ဒီကြလွတ်လပ်ခွင့်ကိုဆုံးချုံရလိမ့်မယ်လို့ John McCain ကပြောဆိုလိုက်တယ်လို့ဒီလို့ရဟာအာနာရှင်ရဲ့ကနဦးလှုပ်ဆောင်မှုမျိုးသာဖြစ်တယ်ဆိုပြီးတော့လည်းပြောဆိုလိုက်ပါတယ်။ Mr. Trump က Twitter လူမှုကွန်ရက်စာမျက်နှာပေါ်ကနေထိတ်တန့်သတင်းဌာနတွေကို American နိုင်ငံသားတွေရဲ့ရန်သူတွေလို့ခေါ်ဝေါ်ရေးသားပြောဆိုလိုက်ပြီးတဲ့နောက်တနေ့မှာပဲ Florida မှာပြုတ်လို့တဲ့လူထုစီးပွားပွဲမှာအခုလိုသတင်းမီဒီယာတွေပေါ်ဆက်လက်ပြီးတော့ပြင်းထန်တဲ့ဝေဖန်တိုက်ခိုက်ခဲ့တာလည်းဖြစ်ပါတယ်။
သမ္မတဒေါ်နယ်ထရမ့်အစိုးရကအမေရိကန်ဦးစားပေးမဟာဗျူဟာနဲ့နိုင်ငံတကာအရေးကိစ္စတွေအပေါ်ချိကက်ဆောင်ရွက်မှုပုံစံပြောင်းလဲလာတဲ့အပေါ်မှာစိုးရိမ်မှုတွေထွက်ပေါ်နေချိန်မှာပဲအမေရိကန်နဲ့ဥရောပတိုက်ကြားမိတ်ဆွေတွေအဖြစ်ခိုင်မြဲစွာတည်ရှိနေကြောင်းထက်လောင်းအတည်ပြုဖို့အတွက်ဒုသမ္မတမိုက်ပန်စ်ဟာဥရောပတိုက်ကိုပထမဆုံးနိုင်ငံခြားခီးစဉ်ဖြစ်ရောက်ရှိနေပါတယ်။ဒုသမ္မတပန်စ်ဟာဘယ်လ်ဂျီယံဝန်ကြီးချုပ်ချားလ်စ်မိုက်ကယ်နဲ့တနင်္ဂနွေနေ့မှာညစာအတူသုံးဆောင်ဖို့စီစဉ်ထားပါတယ်။ EU အတွင်းကတခြားနိုင်ငံတွေဟာလည်းဗြိတိန်နီးလန်းကိုလိုက်ပြီး EU အဖွဲ့တွေကနေနှုတ်ထွက်ကြလိမ့်မယ်လို့သမ္မတထရမ့်ကပြီးခဲ့တဲ့လအတွင်းပြောဆိုခဲ့ကြောင်း EU အတွင်းမှာရှိတဲ့သတင်းစာနှစ်ဆောင်ကရေးသားခဲ့တဲ့ကိစ္စနဲ့ပတ်သက်လို့လည်း EU အရာရှိတွေကဒုသမ္မတမိုက်ပန်စ်ထံကနေရှင်းလင်းချက်ရယူကြမှာဖြစ်ပါတယ်ရှင်။
ယူအမေရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1905ကနေထုံနေပေးနေပါတယ်ရှင်
အမေရိကန်တံမြန်မာပိုင်းစီစဉ်ကနန္ဒခင်တရင်းနေဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံလူခွင့်ဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးမှုဂျန်ဟီလီဟာ၄ရက်ကြာခီးစဉ်ဖြစ်မြန်မာနိုင်ငံရဲ့အင်ဒီဂျင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဒီကနေ့တနင်္လာနေ့မှာရောက်ရှိမှာဖြစ်ပါတယ်ခီးစဉ်တွင်သူမဟာမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေနေထိုင်ရာကောက်ဆက်ဘဇာတဝိုက်မှာရှိတဲ့နေရာတွေကိုတွားရောက်ဖို့မျှော်လင့်ထားတဲ့အကြောင်းကုလသမဂ္ဂရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကစစ်တပ်ရဲ့လုံခြုံရေးဆိုင်ရာစစ်ဆင်ရေးတွေရပ်ဆိုင်းထားတာကိုကြိုဆိုကြောင်းကြေညာကျက်ကိုကျိုးဆိုးတဲ့အကြောင်းဒါပေမဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကနေဆေးလွတ်ထားတဲ့အဖွဲ့ကပြီးခဲ့တဲ့လအတွင်းမှတ်တမ်းပြုစုထားတဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေကိုလည်းမေ့လျော့ထားခြင်းမရှိဘူးလို့လူခွင့်ရေးကြွမ်းကျင်သူကပြောပါတယ်ဒီတော်တွင်နှင်းပန်းနှိပ်စက်ခံရမှုကနေထွက်ပြေးလာပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေသူတွေကယာနဲ့ချီတဲ့ရိုဟင်ဂျာတွေဟာသူတို့ရဲ့နေအိမ်တွေရှိရာကိုပြန်သွားကြတယ်လို့ရဲရွာလူကြီးတွေကတနင်္ဂနွေနေ့မှာပြောဆိုလိုက်ကြောင်း AFP သတင်းတပုတ်မှာဖော်ပြထားပါတယ်ဒီထက်အများစုဟာသူတို့ရဲ့ဆွေမျိုးသားချင်းတွေကိုပြန်ခေါ်လာဖို့အတွက်ယာယီပြန်သွားကြတာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ
ဇန်နဝါရီလအတွင်းအမေရိကန်သမ္မတအဖြစ်ဒေါ်နယ်ထရမ့်တက်လာပြီးတဲ့နောက်အာရှဒေသအတွက်ပြောင်းလဲလာနေတဲ့အမေရိကန်နိုင်ငံသား၏မူဝါဒအပေါ်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအနေနဲ့ဘယ်လိုတုံ့ပြန်မလဲဆိုတာကိုအခုနှစ်မှာကျင်းပမယ့်အာဆီယံဝန်ကြီးများအဆင့်စည်းဝေးမှာစတင်တွေ့မြင်ကြရတော့မှာဖြစ်ပါတယ်အခုနှစ်အတွက်အလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့ဖိလစ်ပိုင်နိုင်ငံအလဲပိုင်းဘိုရာကေးအပန်းဖြေကမ်းခြေမြို့မှာအာဆီယံနိုင်ငံသား၏ဝန်ကြီးများစည်းဝေးပွဲကိုဖေဖော်ဝါရီလ22ရက်အင်္ဂါနေ့မှာကျင်းပမှာဖြစ်ပါတယ်ရာထူးကအနားယူထားတဲ့သမ္မတဘရက်အိုဘားမားအစိုးရဒုတိယတက်တန်းအတွင်အာရှချင်းခွင်ရှာညှိရေးမူဝါဒချမှတ်ပြီးအာရှတိုက်ရဲ့အရေးပေါ်မှုကိုဦးစားပေးဆောင်ရွက်ခဲ့တဲ့မူဝါဒနဲ့ဆန့်ကျင်ပြီးတော့အမေရိကန်ဦးစားပေးအစီအစဉ်ကိုချမှတ်လှုပ်ဆောင်သွားမယ်ကြောင်းသမ္မတထရမ့်ကအတိအလင်းပြောဆိုထားပါတယ်ရှင်
။အီရတ်နိုင်ငံမူဆိုးမျိုးရဲ့အနောက်ပိုင်းကနေအစ္စလာမစ်အစွန်းရောက် IS တွေကိုတိုက်ထုတ်နိုင်ရေးအတွက်အမေရိကန်အထောက်အကူပေးထားတဲ့အီရတ်တပ်တွေဒီကနေ့ထိုးစစ်ဆင်နေပါတယ်။ IS အဖွဲ့အကြမ်းဖက်မှုကနေအရက်သားတွေလွတ်မြောက်စေရေးအီရတ်တပ်တွေကစတင်ဆောင်ရွက်နေပြီလို့အီရတ်ဝန်ကြီးချုပ်ကဒီကနေ့မနေ့ကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။ထိုးစစ်တွေအတိတ်တဖန်ကြီးညာခဲ့ပြီးဖြစ်ကြောင်းလဲအီရတ်ဝန်ကြီးချုပ်ကပြောပါတယ်ဒီလိုထိုးစစ်ဆင်နွှဲနေတဲ့နဲ့ဓမြိုင်နဲ့တဲ့လူခွင့်ရေးလေးစားလိုက်နာဖို့အတွက်အီရတ်တပ်ဖွဲ့တွေကိုဝန်ကြီးချုပ်ကတိုက်တွန်းလိုက်ပါတယ
်ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့ကလူစီကားတဲ့ဈေးတစ်ခုတွင်တနင်္ဂနွေနေ့ကကြီးမားတဲ့ကားဘုံးပောက်ကွဲမှုကြောင့်ဖြစ်သွားခဲ့တဲ့အတွက်အနည်းဆုံးလူ30လောက်သေဆုံးပြီးဒါဇင်ပေါင်းများစွာထိခိုက်ဒဏ်ရာရသွားတယ်လို့အရာရှိတွေကပြောပါတယ်တနင်္ဂနွေနေ့နေ့လယ်ပိုင်းကဝါဒါဂျာခရိုင်တွင်ကာဝိုဂိုကော်ဒီဈေးအတွင်းမှာပောက်ကွဲမှုဖြစ်သွားခဲ့တာလို့ဆိုပါတယ်ဈေးကိုလာကြတဲ့လူတွေဟာသူတို့လုံရိုးလုံစင်အတိုင်းစီကားစွာသွားလာလှုပ်ရှားနေတဲ့အချိန်မှာပောက်ကွဲမှုဖြစ်သွားခဲ့တာလို့လုံခြုံရေးအရာရှိတွေနဲ့မျက်မြင်သက်သေတွေကပြောပါတယ်တိစုံသူတွေတဲ့အရက်သားတွေဈေးတွေတွေနဲ့အစိုးရစစ်တပ်ကတပ်ဖွဲ့ဝင်တွေပါပါတယ်လို့ဆိုပါတယ်ဒီပောက်ကွဲမှုကိုဘယ်သူလှုပ်ဆောင်နေဆိုတာထုတ်ဖော်ပြောဆိုသူတော့မရှိသေးပါဘူးဒါပေမဲ့အစိုးရအရာရှိတွေကတော့ဒါဟာEl Shabat အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့ပြောပါရယ်။ El Shabat အဖွဲ့ကိုခြေမုံသွားဖို့တန်ထိတ်တန်ပြူကြောင်းဆိုမာလီယာသမ္မတတက Twitter လူမှုကွန်ရက်မှာပြောဆိုထားပါရယ်ရှင
်။
2019ခုနှစ်ဖေဖော်ဝါရီလ20ရက်တနင်္လာနေ့မနေ့ဖက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆောင်မှုဝင်နဲ့မတ်အင်ဂျင်နိုင်တို့ကြီးညာပေးသွားတာပါ။အခုထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးအမေရိကန်မြန်မာချစ်ကြည်ရေးကြောင်းသားဖလှယ်မှုအစီအစဉ်ကိုပြောပြပါပါမယ်ရှင်။ချစ်ကြည်မျိုးတော်ရဲ့ပထမဆုံးအကြိမ်ကြောင်းသားအပြန်အလှန်လဲလှယ်ရေးအစီအစဉ်အရမော်လမြိုင်နဲ့မွန်တက်ကတူကကိုယ်စလဲ6ဦးဟာအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ဖော့ဝေးမြို့မှာတရင်နှစ်ပတ်ကြာလာရောက်လေ့လာနေကြပါတယ်။လွန်ခဲ့တဲ့၄နှစ်ကစပြီးဖော့ဝေးမြို့နယ်မြန်မာနိုင်ငံမွန်ပြည်နယ်ကမော်လမြိုင်မြို့နှမြို့ရဲ့ပညာရေးဖလှယ်မှုအစီအစဉ်ကိုစတင်အကောင့်ထဲပေါ်နေခဲ့ပြီးမကြာခင်နှစ်တွေအတွင်းညီအမမျိုးတော်တွေဖြစ်လာအောင်ကြိုးပမ်းနေတဲ့အကြောင်းကိုတော့စုံစမ်းမေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကဆက်ပြီးတော့ပြောပြမှာပါရှင်။
ဒီစီစမပါဝင်တဲ့မော်လမြိုင်တက္ကသိုလ်အင်္ဂလိပ်စာဌာနကတိကဆရာမဒေါ်မမော်တန်းကဖိုဝေးမြို့မှာရှိတဲ့ IPFW ခေါ်အိန္ဒိယနာနဲ့ပါဂျူးတက္ကသိုလ်တွေမှာသွားရောက်လေ့လာခဲ့တဲ့သူတို့အတွေ့အကြုံကိုအခုလိုပြောပြပါတယ
်။ IPFW ကလည်း International School ဆိုတော့လေကျမတို့မော်လမြိုင် University နဲ့ဆိုလို့ရှိရင်တော်တော်လေးဟိုလေ့လာကြရည်အများကြီးတွေ့ပါတယ်။အထူးကအပြင်ကျောင်းသားတွေဆိုလို့လည်းကျမအနေနဲ့ဆိုရင်ဟိုကျောင်းသားတွေကြည့်မယ်ဆိုရင်ဒီမှာရှိတဲ့ကျောင်းသားတွေကနည်းနည်းလေးဟိုself study တဘောမျိုးပေါ့နော်စာသင်ခန်းထဲမှာဆိုလို့ရှိရင်ဆရာမတွေနဲ့သူတို့စကားပြောနိုင်ကြတယ်ဆွေးနွေးကြတယ်သူတို့ချက်ချင်းမသိတာပါညာမေးတယ်နောက် class size ကလည်းပြောမယ်ဆိုလို့ရှိရင်ဟိုအနည်းဆုံး20ကနေ30လောက်ထိပဲအများ class size တွေကိုဒီ IPH မှာတွေ့ရတာပေါ့နော်ကျွန်တော်တို့ model တက်တုံနေတယ်ဆိုရင်တော့လေဟိုကျောင်းသားအနေထားကတခန်းတခန်းဟို100လောက်ရှိတဲ့သဘောပေါ့100ပတ်ဝန်းကျင်လောက်ရှိတော့ဆရာမအနေနဲ့ကျောင်းသားတွေကိုဟိုတကူးချင်းတူးချင်းရဲ့လိုအပ်ချက်တွေကိုသိပြီးတော့အသေးမစိတ်နိုင်ဘူးပေါ့နော်ဒီမှာဆိုရင်တော့ချက်ချင်းဒီလိုအသေးစိတ်ကြည့်တာအဲ့ဒါမျိုးလေးတွေရတယ်ဟိုလေးလာစရာလေးတွေပေါ့နော
်မော်လမြိုင်တက္ကသိုလ်မှာအင်္ဂလိပ်စာအထူးပြုနဲ့မဟာဝိဇ္ဇာဘွဲ့ကိုလေ့လာနေတဲ့မက်ခိုင်စင်သိန်းကတော့အမေရိကန်တက္ကသိုလ်ကျောင်းသားတွေရဲ့လူမှုရေးနဲ့ဝါသနာအလိုက်ဖွဲ့စည်းထားတဲ့ကိုပိုင်ကလပ်အသင်းလိုဟာမျိုးအပါအဝင်စာကြည့်လိုက်ကိုများများအသုံးချတဲ့အလေးအကျင့်တွေဟာအတူယူစရာကောင်းကြောင်းအခုလိုပြောပါတယ
်ဒီကိုယ့်ရဲ့အငြေတန်းတွေဆိုလို့ရှိရင်လည်းသူတို့ပြပြဖို့ရှိရပါတော့ဒီဘက်ကလူတွေဘယ်လိုမျိုးစာလုံးကြတယ်နောက်ပြီးဘယ်လိုမျိုး library ကိုကောက်ကောက်အသုံးပြုကြတယ်ဒီမှာဆိုလို့ရှိရင်အကြောင်းသားတွေက part time job တွေလည်းလုပ်ကြတယ်ကျောင်းမှလည်းလှုပ်လှုပ်တယ်စာလည်းသင်တယ်ခုမှလည်းအဲ့လိုမျိုးလုံနိုင်အောင်ဆိုပြီးတော့ဝိုင်းကူညီတန်းနိုင်သလောက်ကူညီဖို့ရှိပါတယ
်ကျောင်းသားအပြန်အလှန်လဲလှယ်ရေးအစီအစဉ်မှာသူတို့နှစ်ဦးအပြင်မော်လမြိုင်တက္ကသိုလ်မှာမဟာဝိဇ္ဇာဘွဲ့တက်နေတဲ့အင်္ဂလိပ်စာအထူးပြုကျောင်းသားတဦးနဲ့ကျောင်းသူနှစ်ဦးမွန်တက္ကသိုလ်ကတန်ဃာတော်တပါးနဲ့မွန်တက္ကသိုလ်ကျောင်းသားလူငယ်ခေါင်းဆောင်တဦးစုစုပေါင်း6ဦးပါဝင်ပါတယ်။ဒီစီစဉ်မှာပါဝင်သူတွေကိုမော်လမြိုင်တက္ကသိုလ်ကစီစဉ်ရွေးချယ်ဆီလွတ်ခဲ့တာဖြစ်ပါတယ်။ဒီကိုယ်စားလှယ်6ဦးကိုဖော်ဝင်းမြို့တော်ဝင်တอมဟန်နရီကိုရိုင်လက်ခံတွေ့ဆုံခဲ့ပါတယ်။တခါဖော်ဝင်းမြို့ IPFW တက္ကသိုလ်ဘက်ကလည်းမကြခင်မှာမော်လမြိုင်မြို့ကိုကျောင်းသူကျောင်းသား6ဦးဆီလွတ်ဖို့စီစဉ်နေကြောင်းဖော်ဝင်းမြို့ညီမမျိုးရောကော်မတီဥက္ကဋ္ဌဒေါ်မင်းမြင့်နန်းတင်ကပြောပါတယ
်ဒီလောက်ကုန်25ရက်နေ့ IVFW ကကျောင်းသား3ယောက်ရယ်ဆရာမ2ယောက်ရယ်ပြီးတော့ဆိုင်းဆရာ1ယောက်ရယ်သူ6ယောက်သွားကြမယ်မော်လမြိုင်ကိုဟိုမှာနှစ်ပတ်သုံးပတ်ရှိမယ်အခုလက်တလုံးကတော့ကျမတို့ပြီးခဲ့တဲ့အပတ်ကနေပြန်လာတော့အင်္ဂလိပ်စာဆရာမ1ယောက်ထားခဲ့ပြီးတယ်ဒီမော်လမြိုင် University ရဲ့ English Department မှာသူအခုအဲဒီမှာ10ပတ်ရှိမှာပေါ့ကိုကမော်လမြိုင်တက္ကသိုလ်ကနေပြီးတော့သူတို့တာဝန်ယူပြီးတော့ဆောင်ရွက်သွားပြီးမယ
်ချစ်ချည်ရေးမျိုးတော်ရဲ့ရည်ရွယ်ချက်တွေဖြစ်တဲ့နှစ်နိုင်ငံမျိုးနှမျိုးရဲ့ကူးလူနှစ်နိုင်ငံမျိုးနှမျိုးရဲ့ကူးလူဆက်ဆံမှုနိုင်ငံသားချင်းချစ်ချည်ဆက်ဆံရေးပညာရေးစီးပွားရေးအမှုပညာရင်ကျေးမှုစတာတွေကိုအပြန်အလှန်လဲလှယ်ရေးအရာဦးစားပေးအနေနဲ့ပညာရေးအစီအစဉ်ကိုအကောင့်ထဲပေါ်နေတာဖြစ်တယ်လို့လည်းဒေါ်မင်းမြင့်နန်းတင်ကပြောသွားပါရရှင်
မအင်ဂျင်နိုင်စုံစမ်းတင်ပြခဲ့တာပါရှင်။အခုလက်ဘရောင်းတောင်ဘက်ကကျင်းနီထုတ်လုပ်ရေးကုမ္ပဏီနဲ့ဒေတာကန်တွေကြားအသစ်ဖြစ်ပေါ်လာတဲ့တင်မာမှုဘာကြောင့်လဲဆိုတာပြောပြပေးပါဦးမယ်။စကိုင်းတိုင်းစလင်းကြီးမြို့နယ်လက်ဘရောင်းတောင်ကျင်းနီစီမံကိန်းမှာအသုံးပြုမဲ့ကြောက်ခဲတယ်လာတဲ့ကားတစီးကနွားဒကောင်ကိုတိုက်မိပြီးတေဆုံခဲ့တဲ့အတွက်ရွာသားတွေကဒီကိစ္စကိုဖြေရှင်းပေးဖို့တောင်းဆိုနေပါတယ်။ဒါပေမဲ့အစိုးရကရောကုမ္ပဏီဘက်ကပါတာဝန်ယူဖြေရှင်းပေးတာမျိုးမရှိတာကြောင့်ကြောက်တယ်ကအစီးတရားလောက်ကိုဒေတာကန်တွေကတားဆီးထားတဲ့အကြောင်း VOA ထိုင်းအခြေစိုက်သတင်းတောက်မအေးအေးမာကစုံစမ်းတင်ပြထားပါတယ်ရှင
်။ဒေတာကန်တွေရဲ့ကန့်ကွက်မှုတွေကိုကြုံနေရဆဲဖြစ်တဲ့လက်ဘရောင်းတောင်ကျင်းနီစီမံကိန်းမှာအသုံးပြုဖို့အတွက်မြန်မာဝန်ပေါင်းကုမ္ပဏီကကြောက်တယ်ကားတွေနဲ့ကြောက်တယ်တင်ဆောင်လာရမှာမိုးကြိုးပြင်အလဲရွာကတောင်သူတဦးပိုင်နဲ့နွားကိုတိုက်မိတာကြောင့်နွားတေဆုံးခဲ့တယ်ဆိုပြီးရွာသားတွေကဆိုပါတယ်ဒီအတွက်ဖေဖော်ဝါရီလ19ရက်နေ့နေ့လယ်2နာရီကျော်ကစပြီးမြန်မာဝါပေါင်းကုမ္ပဏီကိုသွားမဲ့က ောက်တဲ့ကားစီးတရားထက်မနည်းကိုရွာသားတွေကတားဆီးခဲ့တာဖြစ်တယ်လို့လည်းဒေသခံတဦးကပြောပါတယ်
။အဲဦးစာကဦးစာပေါ့နှစ်နာရီခွဲလောက်ကတော့ဆိုရီယာဦးစာကမင်းတော်စန်းလင်းမြို့နဲ့မင်းတော်ရွာဘက်ကနေပြီးတော့ကြောက်တွေဝမ်းမောင်းနဲ့ပို့တဲ့ကြောက်တွေပေါ့အဲ့ဒီကြောက်တွေကိုတဲ့ရင်းနဲ့ဒီမူကျွတင်လေရွာအနီးမှာပေါ့နော်ပဋိမွန်ရဈမ်းမှာမူကျွတင်လေအနီးမှာအဲ့ငေါ့တိုက်ငေါ့တိုက်သွားတော့မှအဲ့ဒီမှာသူကလာလည်းမရှင်းပြီးတော့ဒေသခံတွေကနေပြီးတော့အဲ့ဒီကြောက်ကားတွေပေါ့နော်အကုန်လုံးကိုတားပလိုက်တယ်စီကားကတရားဝင်းကျင်လောက်ရှိမယ်တန်းရအရှိကြီးပဲမှာတရားကျော်လောက်ရှိမယ်အခုပေါ့နော်အဲ့ဒီတောက်တွေကိုမတရားရေထုတ်ယူနေတဲ့ခါကျတော့အဲ့ဒီဘက်ကလည်းတဘာပုံကျင်နေတယ်ပျက်စီးလာနိုင်တယ်ပြီးတဲ့ခါကျတော့အဲ့ဒီကြောက်ကားတွေအခုမစင်မြင်မောင်းနေတဲ့အတွက်ဒေသခံတွေအသက်အန္တရာယ်တွေဆိုးရင်နေရတယ်
ညနေပိုင်းထီတော့အာနာပိုင်းနေဘက်ကရောကုမ္ပဏီဘက်ကပါဒီပြဿနာနဲ့ပတ်သက်လို့ဖြေရှင်းပေးတာမရှိဘူးဆိုပြီးကားတွေကိုဆက်လက်တားဆီးထားဆဲဖြစ်တယ်လို့လည်းပြောပါတယ်
။ရွာသားသာဥစ္စာပေါ့ရွာသားအင်အားတရားဝင်းကျင်တော့ရှိမှာမိုင်းတရားလုံးလို့ပဲပေါ့နော်ထွက်သားကြတော့ဆိုတော့တရားလုံးကြောင်းကြောင်းအနာဘတ်ဘက်ကရောဝမ်မောင်ကတောင်းဝင်ရှိတဲ့တွေရောမလာသေးဘူး။တရားကံကြီးကလာဖို့တောင်းဆိုနေတယ်ပေါ့နော်။အော်ဒီတရားကံကြီးကလာဖို့ပြောနေတယ်အခုချိန်တော့မလာသေးဘူး။အဲရွာသားတွေဘက်ကတော့မလာမပြင်းဆက်သားထားဖို့အစီအစဉ်ရှိတယ်ပေါ့
။ဒေသခံတွေကတော့မြန်မာဝမ်ပောင်ကုမ္ပဏီဘက်ကတည်ယူထားတဲ့လယ်မြေတွေပြန်ရရေးတောင်းဆိုကန့်ကွက်မှုတွေကိုလည်းဇက်တိုက်လုပ်ခဲ့ကြသလိုတီးနိုင်ရော်ကြီးတွေပေးဖို့ကိုလည်းတောင်းဆိုနေကြဆဲဖြစ်ပါတယ်။ဒီအပိုင်းအတွင်းမှာပဲကုမ္ပဏီဘက်ကနေခြံစည်းရိုးတွေခတ်ဖို့စ조사နေမှုတွေစီမံကိန်းရဲ့ဆွန့်ပစ်မြေစာတွေကိုရွာနီးမှာလာရောက်ချထားမှုတွေကိုလည်းတားဆီးမှုတွေလုပ်နေကြပါတယ်။ဖေဖော်ဝါရီလ10ရက်နေ့ကထုတ်ပြန်တဲ့ Amnesty International လူ့ခွင့်ရေးဖွဲ့ကြီးရဲ့ဒုက္ခတောင်းတန်းလို့အမည်ပေးထားတဲ့အစီရင်ခံစာမှာတော့လက်ဘရောင်းတောင်ကျင်းနီစီမံကိန်းကြောင့်ထောင်နဲ့ချီရှိတဲ့မိသားစုတွေဟာဒီစီမံကိန်းတိုးချဲ့မှုနဲ့အတူအိုးအိမ်ရွှေ့ပြောင်းရတာ၊နေရာမြေဆုံးရှုံးရတာတွေနဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးဖော်ပြထားတာပါ။ဒီအတွက်လက်ဘရောင်းတောင်ကျင်းနီတပ်ထုတွင်တူးဖော်ရေးလုပ်ငန်းတွေကိုချက်ချင်းရဆိုင်ပစ်ဖို့အတွက်လူအခွင့်အရေးအဖွဲ့ကြီးကမြန်မာအာဏာပိုင်တွေကိုတောင်းဆိုခဲ့ပါတယ်ရှင်။
မအေးမှာပါရှင်အခုမြန်မာအရေးဆွေးနွေးခန်းကိုနားဆင်ကြရပါတော့မယ်ရခိုင်ပြည်နယ်ပြည်ပခန့်ဖြစ်ပွားရာဒေသမှာအကူအညီပေးမှုတွေတက်ကြီးရွယ်ဦးကိုဝင်ဆောင်မိခင်နဲ့ကလေးငယ်တွေကိုစောင့်ရှောက်တဲ့အစီအစဉ်အပြင်တပ်ငယ်မရိမှုနဲ့လူကုန်ကူးခံရတဲ့ကလေးငယ်တွေကိုစောင့်ရှောက်တဲ့အစီအစဉ်တွေကိုအကောင့်ထဲပေါ်နေတဲ့အကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးက VOE ကိုပြောပါတယ်ရန်ကုန်ရုံးခွဲတာဝန်ခံအက်ဒီတာဒေါက်ခင်ဆိုးဝင်းကနေပြည်တော်မှာတွားရောက်တွေ့ဆုံမေးမြန်းတဲ့အခါမှာဒေါက်တာဝင်းမြတ်အေးကအခုလိုပြောတာကိုဒီသတင်းပတ်ရဲ့မြန်မာဒီမိုကရေစီရဲ့ရာဆွေးနွေးခန်းအစီအစဉ်မှာနှာစင်နိုင်ပါတယ်ရှင
်ဘူလူမှုဝန်ထမ်းဝန်ကြီးဌာနရဲ့အရေးအပါအရာရောက်ဆုံးအချိန်ကာလလို့ပြောအောင်မှာပေါ့နော်ရေခိုင်ပြည်နယ်မှာဖြစ်နေတဲ့လူမှုရေးပြဿနာတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအကူအညီထောက်ပံ့နေလည်းကိုရောက်နေပါပြီ။အဲ့တော့မကြခင်ကလာခဲ့တဲ့ဒီအင်ဒိုနီးရှားဝန်ကြီးပေါ့နိုင်ငံသားရေးဝန်ကြီးအနေနဲ့လာပြီးတော့ရခိုင်ပြည်နယ်မှာရှိတဲ့ဟိုဒုက္ခသည်တွေအားလုံးပေါ့နှစ်ဖက်အတိုင်းဝိုင်းအားလုံးအတွက်ကိုသူလူမှုရေးထောက်ပံ့နေပေးဖို့ဆိုပြီးရောက်လာတာသိရပါတယ်။အဲ့တော့ဝန်ကြီးလည်းဒီဝန်ကြီးနဲ့အဲ့ဒီအင်ဒိုနီးရှားဝန်ကြီးနဲ့တွေ့ခဲ့တယ်လို့သိရပါတယ်။အဲ့တော့ဝန်ကြီးအဲ့ဒီအတွေ့အကြုံကိုပြောပြပေးပါလားရှင်
။ကျွန်တော်ဝန်ကြီးဌာနအစိုးရအဖွဲ့၁စပြီးတော့တက်ခရဲကကျွန်တော်တို့ကော်မတီတွေဖွဲ့တယ်၊လုပ်ငန်းကော်မတီတွေဖွဲ့တယ်ဘူကော်မတီတွေဖွဲ့တယ်အဲ့ဒီကနေပြီးတော့ထောက်ပံ့မှုတွေကိုကျွန်တော်တို့စနစ်တကျဆောင်ရွက်နေတာပဲထောက်လျှောက်ကျွန်တော်တို့ဆောင်ရွက်နေတယ်ကျွန်တော်ဆိုရင်အခုဆို9ကြိမ်မြောက်ရောက်သွားပြီပေါ့နော်အဲ့ဒီခင်ခါမှာပဲဒီလိုမျိုးပြိပကတ်ဖြစ်ပွားပြီးတဲ့နောက်မှာလဲကျွန်တော်တို့ဆက်လက်ထောက်ပံ့တာတွေရှိနေတယ်ပေါ့အဲ့တော့နိုင်ငံတကာအကူအညီကလည်းပေးခြင်းတယ်အထူးသဖြင့်အာဆီယံနိုင်ငံတွေပေါ့အာဆီယံနိုင်ငံအကူအညီပေးခြင်းတယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ကလည်းပါလဲဆိုအဲ့လိုအကူအညီပေးခြင်းစနစ်နဲ့စီးစနစ်နဲ့ပေါ့နော်ဆိုတော့နှစ်နိုင်ငံအစိုးရချင်းဆက်သွယ်မယ်တန်တမန်လမ်းကြောင်းရဆက်သွယ်မယ်အကူအညီတွေဒီလိုမျိုးပေးပါလို့ကျွန်တော်တို့အနေနဲ့လည်းဟိုမြစ်တာရက်ခံတယ်မြစ်တာရက်ခံတော့အင်ဒိုနီးရှားကလည်းဒီအကူအညီကိုပေးခြင်းပါတယ်ဆိုပြီးရောက်လာတယ်ရောက်လာတော့သူတို့ရဲ့ပစ္စည်းတွေကိုသူတို့ကြိုတင်ပြီးတော့ဟိုစိတ်ကမ်းရအောင်ပို့တယ်ပေါ့နော်ရန်ကုန်ရောက်တယ်ရန်ကုန်ရောက်တော့ကျွန်တော်တို့ဒီအဖွဲ့တွေကလက်ခံတယ်လက်ခံပြီးရက်ခံကြတော့စစ်တွေရအောင်ကားတွေနဲ့ပို့တယ်ပို့တော့နှစ်ရက်အတွင်းမှာပဲရောက်တယ်ရောက်သွားပြီးရက်ခံကြတော့ဒီအင်ဒိုနီးရှားနိုင်ငံညာကြီးဝန်ကြီးကိုယ်တိုင်ရောက်လာတယ်ရောက်လာပြီးတော့ကျွန်တော်နဲ့အတူတူဒီပြည်နယ်အစိုးရအဲဒီဟိုရင်းပေါ့ဒီဝန်ကြီးချုပ်နဲ့အတူတူပေါင်းပြီးတော့ကျွန်တော်တို့ဟိုရင်းပေါ့လက်ခံပွဲလုပ်တယ်လွှဲပြောင်းယူတယ်ပေါ့နော်အဲ့ဒီခန္ဓာကိုကျွန်တော်တို့လုတ်ခဲ့တယ်လုတ်ခဲ့တော့အတွေ့အကြုံရဆိုလို့ရှိရင်သူတို့ရဲ့ကုညီဆောင်ရမှုကအလွန်စနစ်ကြပါတယ်အဲ့ဒီမှာလည်းသူကအဖွင့်စကားပြောတဲ့အခါမှာလည်းသူကဘာကိုပြောလဲဆိုတော့ဒီလူမျိုးဘာသာမယွေထောက်ပံ့ဖို့သူတို့လာတာဖြစ်ပါတယ်
Okay, ba. Dah ber satin jauh ni tu dia luar barat sih.
Eh, dah hub barat. Dah Indonesia nengah macam dia lumbu upoi sih di kuci barat. Ari upoi sih di kuah ni bela jang sah tanah sih barat. Ari mahabo no di jiwa nak kuah jang sah tanah sih. Bulan jauh ni jang sah tanah sih. Dah ulai tu a jauh dia kah terus nengah luar barat pi dia dua jang so bela tu a pun mulai tu bermula lama so bela tuan bela jang dah ini le tu ide ini ni tapi yang jare.
ตะชิ้นนี่สู่จ้ะเลยบ่ถ้าลุกขึ้นไปตะชิ้นสู่แล้วแหละอารมณ์ตื่นท่าล่ะญาติมาจองมั้ยตะชิ้นเนี่ยไอ้คลีเนี่ยแหละสู่แท้ๆตัวแหละเปาะเลยบ่เนาะไอ้โหลမျိုးဖြစ်ခဲ့တာနောက်အခုဝင်ကြီးတို့ဒီတာဝန်ယူခဲ့တဲ့6လတာကာလအတွင်းမှာပေါ့เนาะဝင်ကြီးအနေနဲ့ဟိုဒီလောက်ကင်လုပ်ငန်းလောက်ကင်ရတာအားနဲ့အာသာချက်တွေအများကြီးရှိမှာပါအဲ့ထဲမှာဝင်ကြီးလောက်ကင်ခဲ့တဲ့ထဲမှာဟိုအားရပ
ံဦးစီးဌာနကယ်ဆယ်ရေးနဲ့ပြည်နယ်နေရာချတဲ့ဦးစီးဌာနအဲ့တော့လူမှုဝန်ထမ်းဦးစီးဌာနအနေနဲ့ဆိုရင်ကျွန်တော်တို့လုပ်ရတာတကယ်တော့ဆိုရင်ဝေကင်းစားအနေတက်ကြီးရွယ်ဖို့အထိလူမှုကာကွယ်ဆောက်ရှောက်ရေးတွေကျွန်တော်လုပ်ရတယ်အားရကျင်းနှံမှုရှိခဲ့တာတော့ကျွန်တော်တို့မှာတကယ်တော့ဒီလိုမျိုးလူမှုကာကွယ်ဆောက်ရှောက်ရေးတွေကိုနီးစနစ်ကျဆောင်ရွက်ဖို့ဆိုရင်ကျွန်တော်တို့မှာဥပဒေတွေရှိရမယ်နေဥပဒေတွေရှိရမယ်မူဝါဒတွေရှိရမယ်ပေါ့အဲ့ဒီမှာတော်တော်များများရှိပြီးသားဖြစ်ပေမဲ့လူအပ်နေတဲ့ကိစ္စတွေလည်းအများကြီးတွေ့ရတယ်အဲ့ကြတော့ကျွန်တော်တို့ကနေပြီးတော့ဒီဥပဒေတွေပေါ်ပေါက်လာရေးနေဥပဒေတွေပေါ်ထုတ်ရေးမူဝါဒတွေချမှတ်ရေးဆိုတာတွေကျွန်တော်တို့ဥစားပြီးတော့လုတ်ခဲ့တယ်လုတ်ခဲ့တဲ့အတိုင်းပဲကျွန်တော်တို့အောင်မြင်ခဲ့တာတွေရှိတယ်ဒါအထူးသဖြင့်ကတော့ခုနပြောတက်ကြီးရွယ်ဦးနဲ့ပတ်သက်တဲ့ဥပဒေချမ်းဥပဒေပေါ်ထွက်လာတယ်ဒီဥပဒေကိုကျွန်တော်တို့စပြီးတော့ရေးဆွဲနေပြီနောက်ကလူငယ်မူဝါဒရေးဆွဲဖို့လိုအပ်တယ်လူငယ်တွေကိုစိတ်ကြပြုစုပျိုးထောင်ဖို့နဲ့နိုင်ငံအတွက်အကျိုးရှိအောင်လူငယ်တွေကလည်းတအားတကြွကြတယ်အခုခေတ်မှာဆိုရင်အဲ့တော့အဲ့ဒီအတွက်ကိုလူငယ်မူဝါဒရေးဆွဲဖို့အဆင့်ဆင့်ဆောင်ရွက်ခဲ့တဲ့ဟာမှာအခုကကျွန်တော်တို့ပြီးဖို့နီးလာတဲ့အပိုင်းကိုရောက်လာပြီပေါ့လူငယ်မူဝါဒနဲ့ပတ်သက်ပြီးတော့နောက်ကကြတော့ဒီအဲမတန်ဆွမ်းနဲ့ပတ်သက်တဲ့ဥပဒေတွေပေါ့ဥပဒေကပေါ်ပေါက်ပြီးဖြစ်တယ်နီးဥပဒေကိုပေါ်ပေါက်ဖို့အတွက်ကျွန်တော်တော်တော်ကိုကြိုးစားရတယ်မတန်ဆန်းအဖွဲ့အစည်းကလည်းများတယ်လေများတဲ့ခါကျတော့ကျွန်တော်တို့ဒါကိုလည်းစီယုံဆောင်ရွက်ပြီးတော့အခုမူကြမ်းဒီဥနီးဥပဒေထွက်ပေါ်ဖို့အလွန်လေးစားနေပြီဖြစ်ပါတယ်မကြခင်မှာထွက်ပေါ်လာမှာဖြစ်ပါတယ်ကျန်တာကလည်းကျန်တဲ့ဥပဒေတွေမှာအလွန်အရေးကြီးတာတော့ကျွန်တော်တို့လူမှုဝန်ထမ်းလုပ်ငန်းဆိုတာဟာတကယ်တော့စနစ်တကျလုပ်ကိုင်ရတဲ့လုပ်ငန်းဖြစ်တယ်သူ့မှာအတတ်ပညာလိုတယ်အတွေ့အကြုံလိုတယ်နောက်ပြီးတော့ကျင့်ဝတ်သိက္ခာလိုတယ်လူမှုဝန်ထမ်းဆိုတာအဲ့ဒါနဲ့ပတ်သက်ပြီးတော့လူမှုဝန်ထမ်းဥပဒေဆိုတာပေါ်ပေါက်ဖို့အတွက်အခုကျွန်တော်တို့အစပြုဆောင်ရွက်နေပြီဖြစ်ပါတယ်ဆိုလိုတာကတော့ကျွန်တော်တို့နောက်တစ်ခုကတော့ကလေးသူငယ်ဥပဒေပေါ့အရင်တော့ကလေးသူငယ်ဥပဒေလိုပဲရှိပြီးတော့အခုကလေးသူငယ်အခွင့်အရေးဥပဒေဆိုကျွန်တော်တို့အသိပြန်ဆွဲပါဒါလည်းပြီးနေပါပြီဆိုတော့ဒီဟာတွေဆောင်ရွက်ခဲ့ရတာကျွန်တော်တို့အတွက်အလွန်ကျေနပ်မှုရှိခဲ့ပါတယ်ပြီးခဲ့တဲ့ကာလတစ်ချောင်းလုံးမှာစိန်ခေါ်မှုတွေအနေနဲ့လည်းအများကြီးရှိခဲ့တယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကကျွန်တော်ဝန်ထမ်းအရာနေတယ်ကျွန်တော်ဝန်ကြီးဌာနအဲ့တော့ကျွန်တော်တို့ကပြည်သူပူးပေါင်းပါဝင်မှလူမှုအဖွဲ့အစည်းတွေပူးပေါင်းပါဝင်မှကျွန်တော်တို့လုပ်တဲ့လုပ်ငန်းတွေအောင်မြင်မယ်အဲ့ဒါစိန်ခေါ်မှုပဲကျွန်တော်တို့အတွက်
လူမှုအဖွဲ့အစည်းဆိုတာပရဟိတအသင်းတွေ
ပရဟိတအသင်းတွေပါ
ဥပမာဆိုလို့ရှိရင်ဦးကျော်သူရဲ့နိုင်ရေးကူညီမှု
တွေအကုန်ပါတယ်ပရဟိတအသင်းတွေအကုန်ပါတယ်ဖောင်ဒေးရှင်းတွေပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီရန်ကုန်ငွေအားဖြင့်ရောနိုင်ငံတော်ကချပေးတဲ့ဒီပြည်သုံးပန်းကြီးငွေစင်းချပေးတဲ့ဘတ်ဂျက်အခြေအနေရောလုံလောက်မှုရှိပါရင်လား
ဘတ်ဂျက်အခြေအနေကလုံလောက်သလားဆိုတော့အလုတ်တကယ်လုပ်ရင်တော့ဘယ်လုံလောက်မလဲမလုံလောက်ဘူးဒါပေမဲ့အခုကျွန်တော်တို့အတွက်အမြန်ဝန်တာစရာကောင်းပါတယ်ဒီကျွန်တော်တို့ပြီးခဲ့တဲ့နှစ်2016-17ဘန္နာနှစ်မှာချထားပြည့်တဲ့ငွေနဲ့အခု18-18အတွက်ငွေရအတော်ကွာခြားသွားပါပြီနှစ်ဆခွဲလောက်ကျွန်တော်တို့ပို့ပါတယ်အဲ့ဒါကလည်းဗာလဲဆိုတော့ကျွန်တော်တို့မှာလုပ်ငန်းဆောင်တာတွေလုပ်ဆရာတွေအများကြီးရှိတယ်တကယ်လည်းလက်တွေ့မှာအကောင့်ထဲပေါနေတာကိုသိတဲ့အခါကျတော့တကယ်ဘန္နာငွေချထားမှုမှာလဲကျွန်တော်တို့နှစ်ဆခွဲလောက်ပို့ပြီးတော့ချထားပြည့်တဲ့အတွက်ကြောင့်လာမယ့်နှစ်အတွက်တော့အခုဒီလာမယ့်ဘတ်ဂျက်မှာကျွန်တော်တို့တော်တော်ကြီးဆောင်ရွက်နိုင်မယ်လို့ယူဆပါတယ်
ဟုတ်ကဲ့ပါခုနကဝင်းကြီးပြောသွားသလိုပဲဒီလူငယ်တွေရဲ့ဘဝပေါ့နော်ပြည်ပြင်းပြောင်းလဲရေးသူတို့ရှေ့ဘဝတိုးတက်ရေးနဲ့ပတ်သက်ပြီးတော့ပြောမယ်ဆိုရင်ဟိုတက်ငယ်မတိန်နေမကြာခဏဖြစ်နေတာကြားရပါတယ်အရင်တော့ကလည်းရှိခဲ့မှာပါဒါပေမဲ့အခုလောလောဆယ်ကတော့ဒီ social media လူမှုကွန်ရက်တွေကအရန်ထွန်းကားနေတဲ့ခါကျတော့သတင်းတွေကချက်ချင်းပြန့်တော့တော်တော်များများဖြစ်ကြတာပေါ့နော်အဲ့ဒါမှဒီတက်ငယ်မတိန်ကြောင့်ခံဟိုဒီတက်ငယ်မတိန်ကြောင့်ဟိုပေါ့လေဟိုခံစားခဲ့ရတဲ့လူငယ်တွေကိုနှစ်သိမ့်အားပေးဖို့အစီအစဉ်လုပ်ဖို့ဆိုပြီးတော့လူတွေကဟိုအားလုံးကမျှော်လင့်နေကြတာရှိပါတယ်အဲ့တော့ဒီဟာနဲ့ပတ်သက်ပြီးတော့ဥပမာဆိုလို့ရှိရင်နိုင်ငံသားမှာဆိုလို့ရှိရင် social worker လို့ခေါ်တာပေါ့နော် social worker ဆိုတာကတော့ဒီလူကလေးတွေကိုဥပမာမိဘထောင်ကျသွားတယ်ဆိုလို့ရှိရင် social worker ကနေကလေးတွေကိုလာခေါ်သွားပြီးတော့သူတို့ထိန်းသိမ်းထားတယ်ပြီးတော့မှ foster care ဆိုပြီးတော့ဟိုခဏကြည့်ရှုမဲ့မိသားစုကိုပို့လိုက်တာပေါ့အဲ့လိုအစီအစဉ်လေးပေါ့နိုင်ငံသားမှာရှိတဲ့ဟိုကောင်းတဲ့အစီအစဉ်လေးတွေကိုဟိုတင်နန်းပေးဖို့လို့ပါလို့များအစီအစဉ်ရှိပါလားရှင
်အဲဒါနဲ့ပတ်သက်လို့ပြောရရင်အခြေခံကတော့ပထမဆုံးကြီးကတော့တက်ငယ်ပဒိန်ဆိုတာအစားတော့ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီကလေး tunggu ubri dia mah, pihmu saya ni pada lebih ada nama siu. Ya sejak ibu mah dari ni jenaruh tawar siapa. Aku tunggu kau ini ubri mana, tunggu mana ni pada biro, pihmu bidan perlu cuma melihat sura ti, jenaruh Yesus ni ni jauh ubri bayi mana, bukai malawi. Atau jenaruh le dahau bidu ti aw pinya piam eh, dah apa tu dia kesam hobi. Tapi kanzan le ya bisu ni, terus dia kupian le tudang Yesus jenaruh lebih. Lebih terus tama kupian le tudang ini mianu, jauh bayi saya mah, saya bayi saya yang ini jiba. Tetapi long tu, terus long ye jiba. Jangan buat jenaruh lumbu time ni mah, pian le wen sambu sebut jenaruh sambu ni le kesan siwa. Atau jenaruh mah di lumbu wen dan nilan ni siwa. Ani nilan ni le jenaruh kau tepo sambu ni le, umah case manajari jenaruh mah siye, tak kujin mah, tu case management belu long melayu siwa. Siwa. Nau kuna biar le counselling sendari siye, nau belu mengkli ni tu. Pupilu aje jadi aga di mingguli itu tu sangat sokpo, no jenaruh niari, no tidak tiada niari, safe house tu, tiada niari jenaruh sama ni barai. Jadi aro beni ama balu jenaruh pialu miao ni aja aro. Balu tu dah udin, anak siapa bibu lurau.
Aro lukon kukan niari keliri ku kezere inabi season ni, wah siwa.
Siwa le, ada aro negurian lokele. Aku jenaruh pupilu aje jadi aja sama ni le. Sama ni na le, banyak sama ni le. So kuna pialu tu, aku tu mimi aja sampai mu ubri semua le bawa ni bi. Ari ubri le mana? Ye ni mau dua ni pupilu. Mereka ini ya jadi mune, pom mereka dia mu, apa tu? Usaha baby dia, kakak dia biri, ubri dia, ubi dia kau mangan ni. Nampak tu, di muka ni cuma dia ni amalai. Mereka ini pada biri, ubi dia, mereka ini bega menyen nara kisari, nyai sama nara. Si dia tu jauh, dah le lukong gumu piatan amalai dah. Mereka ini joni resu, di kah mereka ini dekau sesuatu dia bayang ubi dia tiap nara.
Aku nampak polis di lumiu tu, tapi awak bayar ni ni pada biro, wni di lumiu mana wni thana arah, luke bayar suruh kezai ini ni acah thai hiji rapo no, arah ni mana yang macam ni arah, tapi awak bayar ni di je bayi bo no, ni tu tu bina milau ni kezaru baru, arah ini pada biro, wni teaching di bo ni, ayat ini mesti bala kuni arah ini pada biro.
Jadi jadi asim aja tu, jadi wni thana kan. Nah, biadu ka, yang di kuasa le, wujud hana piang, kuasa me, biadu ne, ni sesuatu piang, kuasa me, lu jenaruh sama ke le. Tapi awak bicara udah so, ni emnya, tu dengar si awak jenaruh lu thare, aida ko hotline ni, nasen thare, nampu abian lan satu le, mobile application ni jenaruh lu de, alu ni apa jenaruh tu dengar ibu, ni emnya niar. Yang lu si le jenaruh, ni emnya tung piang ni, sendi ko logo logo me, so jangan kurai le, terdor niar, terdor emnya awak jauh de, nampu esir ni le, pukau sama le de, tuai jang. Pupilu tiada suara sama yang lainnya tu jang. Di sana pada luar jono ni ne, pikir dekala cawlu ma, China balai. Tapi me ayat lah so, amir ada payah balai so. Jono lu dekai pidu lu pihang wira payah. Jono lu luian ne balai. Ne balo asin jono aku sama yang ada isi. Seluruh raro jono lu kezere pisi dia, luar pura masih bulu balai. Tapi ni ayam me yahu lu tuare. Tapi ni ajaro pung lu puni lepo. Aro apa ni elu ni apa tu? Jenaruh ha, jenaruh bunyi tanah tu kuda ni mungkin ni. Pidu ye ayo, guna pula lumbu pun esir ye, ini ane wah jenaruh sahaja naik ni lepo no.
Aro aku alang cium video mesir usin, asyik ama papa no. Tapi cah nengah nengah pun esir ye, pambu kuni muni thaa, apa lu si balas ye?
Nengah nengah pun esir ya, dabawa bi ni pada ni no. Nengah nengah pun esir ya, jenaruh ni bi dabawa bi jauh dia kama. Tengah dah habis. Cuma ada bahawa belu cina mah dengan apa esia wena lah bono. Namun sebenarnya jenaruh bine bine macam ni apa esia ni jenaruh suyan ni bubau nane lomlom ni apa barai. Kuli lomlom barai. Dengan apa esia kuni jenari si barai. Jenaruh mah luai jenaruh dahau cina biro. Oh, aku ni dia lakukan apa sih barai? Jenaruh le, acah ni ngan mampir je, terus cina le, aku ni down esok, cacing jenaruh ni ngan le, tuh biar dia aku ni dia apa sih barai?
Okay, orang winner ni ye di capacity building, bukan? Terus esok esok ni meeting ni pada tu, nengah nengah tenan ni barai pula, barai apa sih barai?
Amnya isi dia, jenaruh ni dia na, dekero nengah nengah tenan, todoh tuan ya le, amnya itu ada nengah di ni dia na terkulu, biar ni mahu bau, todoh amnya amnya tenan ni sih barai, jenaruh nengah nengah ni pukau sengen ni le. Kisari sih, makulah temaga convention ni kisari. Nanti sustainable development go, dana pada dek kisari. Jenaruh nyai sih barai. Tuh tuh piano Asia negara ini cek sedia ni ama. Jenaruh ni negara negara utama beli tuh nanti tade di polisi siwi di tuh tade suara. Jenaruh takkan malu aw. Jenaruh lu ni dek tuh cang. Abi dah cek sedia mimi ni sama ni mana.
Okay, baru nengah nengah tuh cium ni le ya lah, no? Okay, tapi lo cium biri tuh Yesus ni ayat emar esen.
Kalau le Yesus emar eh, jenaruh ini tanah jauh, jenja pun ya.
Talking so in season, dengan sekarang ni mak Yesus ni kan guna zengke ya lah, pasen.
VOA မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။တနင်္လာနေ့မနေ့ဖက် VOA American တန်ရဲ့2018ခုနှစ် February 20ရက်မနေ့9နာရီတိနားဆင်ရမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49တို့ကနေပြီးတော့ပဲတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ဒီဒုတိယပိုင်းအစီအစဉ်တန်းမှာတော့မြမပြည်ကပေးစာကဏ္ဍနဲ့အတူဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မှနားဆင်ရမှာက
ကျေကောင်းဆောင်တဲ့ UFC အဖွဲ့ဟာဝါတက်ဖွဲ့ရဲ့စီးရင်အားတိဆောက်ပြီးကိုလိုချင်တာကိုရအောင်တောင်းဆိုချင်တဲ့လမ်းစဉ်ဘက်ကိုပို့ပြီးလိုက်ချင်ပုံရပါတယ်။ခင်ယူလိုတောင်ပိုင်း
ကောင်းဆန်းစုကြည်ရဲ့မေတ္တာရခံချက်ကိုဘလောက်နားထောင်ကြမလဲဆိုတဲ့ခေါင်းစဉ်နဲ့နားဆင်ကြရမှာပါ။ဒီအစီအစဉ်တွေကမှအခုရင်ဆုံးမအေးတနာကျော်ရဲ့မြမပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင်။
လာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြော်ပြပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။ VOE ကတင်ဆက်ပေးတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ရဲ့အမြင်အမျိုးမျိုးကိုရေးလာတဲ့စာတွေကိုမဖော်ပြပေးခင်မှာတော့ VOE ကိုအမြဲတမ်းနားဆင်အားပြီးတော့အကြံပြုပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်တွေရဲ့စာလေးတွေကိုအရင်ဖော်ပြပေးခြင်းပါတယ်နော်။ Facebook မှာရေးလာတဲ့မာစီလူကြာဆိုတဲ့သောရရှင်ကအစီအစဉ်တွေအတွက်ကျေးဇူးတင်ပါကြောင်းအခုလိုပြောလာပါတယ်
။ကျေးဇူးလည်းတင်ပါတယ်။အခုလိုမျိုး VOE ရဲ့ရုပ်သံဌာနမြင်ရကြားရတာကြောင့်ဘုဒ္ဓပူတိုးတက်ပြီးအသည့်တရားပူရှိလာလို့အရာရာတိုင်းကိုပူနားလည်နိုင်လာပြီးတော့ကုချင်းစာတရားပူထားတက်လာနိုင်တာ VOE ကြောင့်ပါခင်ဗျာ
။ရမင်းမော်ဆိုတဲ့သောရရှင်ကတော့ကျမတို့ရဲ့အင်္ဂလိပ်စာသင်ခန်းစာပြည့်တန်ဖြစ်ပုံရပါတယ်နော
်။ VOE ကိုကျေးဇူးတင်ပါတယ်ရှင်။ George Crow နဲ့ဒေါ်လာလတန်းအမြဲတမ်းကျမ်းမာချမ်းသာပါစေလို့ဆုတောင်းပေးလိုက်ပါတယ်နော်။
ဟုတ်ကဲ့ပါ George Crow နဲ့ Andy Dollar တန်းကိုပြောလိုက်ပါမယ်ရှင်။ဦးမြင့်အောင်ဆိုတဲ့နောက်ထပ်သောရရှင်ကတော့တိုက်ရိုက်လေလံအစီအစဉ်ကိုအပတ်စဉ်နားထောင်ဖြစ်ပါတယ်တဲ့ VOE ကိုကျေးဇူးတင်ပါတယ်လို့ဆိုလာပါတယ်။ဟုတ်ကဲ့ပါသောရရှင်နေလဲသိပြီးသားဖြစ်ပါလိမ့်မယ်။ကျမတို့ VOE မြန်မာပိုင်းကနေပြောတိုက်ရိုက်လေလံဆွေးနွေးမှုအစီအစဉ်ကိုတော့တစ်ပတ်မှနှစ်ချိန်စနေညပိုင်းနဲ့အင်္ဂါညပိုင်းအစီအစဉ်တွေမှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်နော်။ဒီအစီအစဉ်မှာသောရရှင်နေကိုယ်တိုင်ပါဝင်ပြီးဆွေးနွေးနိုင်တာမလို့ဆွေးနွေးခြင်းနဲ့သောရရှင်နေအနေနဲ့ကိုယ်တိုင်ပါဝင်ဆွေးနွေးမယ်ဆိုရင်တော့တယ်လီဖုန်းနံပါတ်ကိုလှမ်းပြီးပို့ပေးထားနိုင်ပါတယ်။ဒါမှမဟုတ်လည်းကိုယ့်ရဲ့အမည်ကိုအီးမေးလ်ကတဆင့်ဆွေးနွေးမယ်ဆိုရင်လည်းကျမတို့ VOE email ကိုစာရေးပြီးပို့ထားနိုင်ပါတယ်။ကျမတို့ရဲ့ Facebook အစာမျက်နှာပေါ်မှာလည်းမှတ်ချက်နေရာမှာလာပြီးရေးထားပြီးဝင်ရောက်ဆွေးနွေးနိုင်ပါတယ်ရှင်။ VOE သောရရှင်တွေအားလုံးပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။ VOE သတင်းတွေနဲ့ပတ်သက်ပြီးတော့နည်းနည်းအကြံပြုချင်ပါတယ်ဆိုပြီးရေးလာတဲ့သောရရှင်တက်လူရဲစာကိုလည်းပြောပြပေးချင်ပါတယ်
။ရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့မျှတစွာသတင်းရေးစီချင်ပါတယ်။ကျွန်တော်လူမျိုးစွဲမရှိပါကျွန်တော်ဗုဒ္ဓဘာသာဝင်တယောက်ပါဒါပေမဲ့လည်းအစ္စလမ်ဘာသာဝင်မုန်ဒီဆန့်ကျင်သူတယောက်မဟုတ်ပါဘူးသတင်းမှန်တွေကိုလေးစားစွာဖြင့်စောင့်မျှော်အားပေးလျက်ပါ
ဟုတ်ကဲ့ပါကျွန်တော်တို့ VOA သတင်းဌာနအနေနဲ့လည်းဘယ်ဘက်ကမှဘက်မပေးမနဲ့သတင်းမှန်တွေကိုတင်ပြဖို့အထူးအားလုံးဆိုင်လှုပ်ဆောင်ပါတယ်လို့ပြောချင်ပါတယ်ရှင်မမြင်နိုင်မတွေ့နိုင်အဝေးရောက်နေတဲ့ဒေတာတွေကိုရောက်နေတာမလို့ VOA သတင်းနဲ့အတန်ဖိုင်တွေကြောင့်သတင်းတွေကိုသိခွင့်မြင်ခွင့်ရတဲ့အတွက် VOA ကိုအထူးကျေးဇူးတင်ပါတယ်လို့ဆိုလာတဲ့ VOA Facebook ပေးရိတ်သက်ဇင်သူကတော့
မြန်မာနိုင်ငံအရှေ့မြောက်ဖြားဒေသတခုမေခမြစ်ဘူတာအိုမချမ်းပေါ်အထိခီးသွားနေပါတယ်။ဒါကြောင့်မို့ VOA ကိုလည်းကျေးဇူးတင်တယ်။သတင်းတွေဖတ်ခွင့်ရလို့လေ။အတိအမှတ်ပြုပေးတဲ့သူတွေကိုလည်းအများကြီးကျေးဇူးတင်ပါတယ်ရှင်
။ဖတ်အန်ကနေပြီးတော့ VOA ကိုအမြဲတမ်းအားပေးပါတယ်ဆိုပြီးတော့ရေးလာတဲ့ဖတ်အန်သားဆိုတဲ့ VOA ပရိသတ်ရေးလာတာကိုလည်းပြောပြပေးချင်ပါတယ်
။ VOA ခင်ဗျာအမြဲတမ်းအားပေးလျက်ပါနိုင်ငံတကာသတင်းတွေကိုတောင်စိတ်ဝင်စားပါတယ်။ဒါပေမဲ့ကိုယ့်မြန်မာနိုင်ငံကသတင်းတွေကိုဦးစားပေးပြီးလွှင့်ပေးစေချင်ပါတယ်။ ကျွန်တော်တယောက်ထည့်ရဆန္ဒပါကျေးဇူးတင်ပါတယ
်ပြီးခဲ့တဲ့သတင်းပတ်တွင်မှအများစိတ်ဝင်စားခဲ့တဲ့သတင်းတစ်ပုဒ်ပေါ်မှာသွားရှင်နေကိုပိုင်မြင့်အမျိုးမျိုးကိုရေးလာတဲ့မှတ်ချက်တွေကိုတော့နောက်ပိုင်းမှာဆက်ပြီးထုတ်လွှင့်ပေးဖို့ရှိပါတယ်နော်အခုတော့သွားရှင်နေကိုအနောက်တိုင်းဒီလေးတစ်ပုဒ်နဲ့ကြားဖြတ်ဖြောပြပေးကြပါတယ်ဒီတစ်ပတ်မှာတော့ Billboard Hot 100 Billboard ရဲ့ Hot အဖြစ်ဆုံးတေးတရာဆင်းမှာနံပါတ်3ချိတ်တဲ့သချင်းလေးနဲ့ဖြောပြပေးကြပါတယ်ရှင် British အမျိုးသား Pop အဖွဲ့ One Direction အဖွဲ့ဝင်ဟောင်းဇိန်းနဲ့American Pop D.A.D. ဆို Taylor Swift တို့2019ခုနှစ်မှာထွက်တဲ့ 50 Shades Darker ရုပ်ရှင်ကားအတွက်ဇာတ်ဝင်တည်ထိုးပေးထားတဲ့သချင်းဖြစ်ပါတယ်။သချင်းရေးဆက်သူ၃ဦးရဲ့မှာတော့ Taylor Swift ကိုယ်တိုင်ပါဝင်တာပါ။2016ခုနှစ်ဒီဇင်ဘာမှာဖြန့်ချီလိုက်ပြီးတော့ထွက်ထွက်ချင်း online မှာဖြန့်ချီတာဖြစ်ပါတယ်။ပထမဆုံးစထွက်တဲ့သတင်းပတ်မှာကို Radio ကနေနားထောင်မှုပေါင်း25သန်းနောက်ပြီးတော့ online ကနေပြီးတော့နားထောင်မှုပေါင်း3သန်းထိရှိခဲ့ပါတယ်။2016ခုနှစ်အတွင်း Taylor Swift တယောက်သူ့ရဲ့အခြေရေးကိစ္စတွေနဲ့ဝေဖန်ခံရတာတွေဖြစ်ခဲ့ပြီးတော့မီဒီယာကသူ့ရဲ့ပုဂ္ဂလိကရေးရာကိစ္စတွေကိုပဲအာရုံစိုက်နေတဲ့အချိန်မှာအခုလိုမျိုး2014နောက်ပိုင်းပထမဆုံးအကြိမ်ဖြစ်တဲ့ Hollywood Blockbuster ရုပ်ရှင်ကားကြီးတစ်ခုအတွက်သတင်းတစ်ပုဒ်အောင်မြင်ထွက်လာနိုင်တာဟာသူ့ရဲ့တခြားကိစ္စတွေကိုမီဒီယာအာရုံကျနေတာကိုလွမ်းလဲပေးခြင်းလို့ဖြစ်မယ်လို့တချို့တွေကပြောကြပါတယ်။သူ့ရဲ့ရည်ရွယ်ချက်ကလည်းအောင်မြင်သွားပါတယ်။ဒီသတင်းမှာဇိန်းဆိုတာရော Taylor Swift ဆိုထားတာရောအရန်ကောင်းပါလေလို့ Entertainment Weekly Magazine ကပြောပါရယ်ဒီသချင်းကဇိန်း One Direction အဖွဲ့ကထွက်ပြီးနောက်ပိုင်းသူအကောင်းဆုံးတေးဆဲဖို့စီးရင်နဲ့မှာဒုတိယမြောက်ဝင်တဲ့သူကိုယ်ပိုင်သချင်းဖြစ်ပါရယ် Taylor Swift အနေနဲ့တော့အကောင်းဆုံးတေးဆဲဖို့စီးရင်နဲ့ဝင်တဲ့သချင်းအပုတ်20မြောက်တေးသချင်းဖြစ်ပါရယ်ဒီလိုမျိုးသချင်းအပုတ်20အကောင်းဆုံးတေး30စီးရင်နဲ့ကိုဝင်ဖို့ကအမှုပညာရှင်16ဦးပဲဖြစ်ပြီးတော့သူက16ရောက်မြောက်ဖြစ်ပါရယ်အဲ့ဒီထက်မှမှအမျိုးသမီးအဆိုရှင်6ဦးပဲပါတာပါZayne and Taylor Swift, I don't want to live forever, so that the thing will not hang to you, no?
Been sitting eyes wide open behind these four walls, hoping you come. It's just a cruel existence, like it's no point hoping at all.Baby, I feel crazy up all night and every day. Give me something, but you say nothing. What is happening to me? I don't wanna live forever, 'cause I know I've been living in vain. And I don't wanna fit wherever. I just wanna keep calling your name.
Taylor Swift ရဲ့ I don't want to live forever ဆိုတဲ့သချင်းကိုနားဆင်ကြည့်ကြရတာပါရှင်။အခုတော့ VOA ကသတင်းတင်ဆက်ပေးတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့တို့ရရှင်နေတို့ရဲ့ထင်မြင်ယူဆချက်တွေကိုရေးလာကြတာကိုပြောပြပေးစီမှာနေ။ပြီးခဲ့တဲ့သတင်းပတ်တွင်မှအများစိတ်ဝင်စားခဲ့တဲ့သတင်းတစ်ပုဒ်ကတော့ဖွဲ့စည်းပုံပြင်ဆင်ရေး27ရာစုပင်လုံးညီလာခံမှာတိုင်းသားတွေပါဝင်မှုအရေးကြီးတယ်ဆိုပြီးတော့ဒေါက်ဆန်းစုကြည်ပြည်အောင်စုပွဲမှာပြောကြားသွားတဲ့ကိစ္စပဲဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်နေဒီ Facebook စာမျက်နှာပေါ်မှာတော်တော်လေးတုံ့ပြန်ရေးသားလာကြတာတွေ့ရပါတယ်နော်။အောင်စောကြည်မင်းဆိုတဲ့သောရရှင်ကစစ်တပ်နဲ့အစိုးရတပေါင်းတစည်းရဲ့ဖြစ်မှရပါမယ်ဆိုပြီးတော့သူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ်
။ဒေါ်စုပြောသလိုလက်နက်ကိုင်အဖွဲ့တွေကိုအားကိုတကယ်ယုံကြည်ဖို့ဆိုတာကတော့လူတိုင်းအတွက်လွယ်ချင်မှလွယ်ပါလိမ့်မယ်။ကိုနယ်ကိုလူလူအခြေပြုတဲ့အဖွဲ့ကတော့ယုံကြည်ပါလိမ့်မယ်။လက်နဲ့မွေးရစေဝါတိုင်းတစ်ပါးအာပြူနေရတဲ့အဖွဲ့တွေအဖို့တော့လူလူကသူတို့ကိုအာမထားတယ်လို့သူတို့ကလည်းလူလူကိုအာပြူပြီးလူကြားတဲ့ရဲရဲထွက်မလာဝန်းလောက်ပါဘူးအခက်ခဲကအစိုးရကတော့ကန့်လန့်နေပေမဲ့စစ်တပ်ကိုမယုံရဲတော့တိုင်းရင်းသားတွေဘက်ကလက်မလန်းရေးကြပါဘူးဒ ဟာဖွဲ့စည်းပုံအချက်တည်းပါပဲ။တနိုင်ငံထဲမှာအစိုးရနှစ်ရက်ဖြစ်နေတာပါ။အဖက်ဖက်ကခေါင်းဆောင်တွေအမျိုးအမြင်ရှိရှိပါပါနဲ့နဲ့တိုက်ပွဲတွေရက်ပြီးအများလက်ခံနိုင်တဲ့ဖက်ဒရယ်ပြည်ထောင်စုရဲ့အခြေခံဥပဒေတည်းဖြစ်ပေါ်လာအောင်တဆင်ချင်းတွားရမှာပါ။စစ်တပ်ကအစိုးရနဲ့ဆင်ပြိုင်ဖြစ်နေသူတွေငြိမ်းချမ်းတဲ့ပြည်ထောင်စုခီးဝေးနေဦးမှာပါ။
ထင်းမြင့်ဆိုတဲ့တော်ရရှင်ကတော့လူဆွမ်းအောင်အတိတ်ကအားကိုးပြီးတော့အတုံးချပါဆိုပြီးတော့အခုလိုသူ့ရဲ့အမြင်ကိုရေးလာပါတယ်
။ခက်တယ်ဗျာလူတွေသင်ကန်းစာမယူနိုင်သေးဘူးလက်တလောစီးရီးယားကိုကြည့်ဘယ်ဘက်ကနိုင်သလဲလက်နက်နဲ့ဖြည့်ရှင်းတော့ကတော့အားလုံးရှုံးပါပဲ။သူကဘာရတယ်ငါကဘာမရလို့နဲ့မပြောပါတော့တဲ့မကြခင်ကုံသွားမဲ့တယန်စာတာလေးအကြောင်းပြပြီးကို့လူမျိုးငိမ့်ချန်ရေးကိုလစ်လျူရှုရက်ကြတယ်။တယန်စာတာအားကိုးတဲ့လူပြင်းတွေလို့ပြောရမလားပဲ။ငင်းကြေးရရင်ပညာရေးမြင့်လာပြီးလူစွမ်းမြင့်လာမှာကိုထဲ့မတော်ဘူးလူစွမ်းကသာတကယ်တယန်ဇာတအမှန်မှာစင်ကာပူနိုင်ငံကိုအတူယူကြည့်ကြပါ
မြန်မာပြည်သားဆိုတဲ့တော်ရရှင်ကတော့ဗမာရီရောတိုင်းရင်းသားတွေပါပြည်သူအားလုံးတပေါင်းတစည်းရဲ့ဖြစ်တင်ပါပြီလို့အခုလိုပြောလာပါတယ
်မြန်မာပြည်သားတိုင်းရင်းသားတွေအနေနဲ့စစ်မှန်တဲ့ဖက်ဒရယ်ရဖို့ဆိုရင်ဖွဲ့စည်းပုံကိုအရင်ပြင်ရမယ်ဆိုတာနားလည်ရပါမယ်ဖွဲ့စည်းပုံကိုပြင်ဖို့အတွက်ဒေါ်စုနဲ့အရင်လက်တွဲတင်ပါတယ်ဒီလိုမှမဟုတ်ပဲအဆအဆအရာရာဒေါ်စုကပြင်ပြီးမှနောက်ကလိုက်လျှောက်ချင်လို့မရပါဘူးဒေါ်စုမှလည်းတိုင်းသားတွေကိုပါဝင်အောင်စည်းရုံးရတာကတစ်ဖက်တပ်ကတစ်ဖက်နဲ့တိုင်းပြည်နောင်ရေးကောင်းဖို့အတွက်အသက်အရွယ်နဲ့မမျှအောင်ကြိုးစားနေရတာပါတိုင်းသားခေါင်းဆောင်တွေအပါအဝင်ပြည်သူတွေအားလုံးစည်းလုံးတင်ပါပြီ
အားလုံးစည်းလုံးတင်ပါပြီဆိုရတီတော်ရရှင်ပြောလာတဲ့အချိန်မှာ Facebook ပေါ်ကတော်ရရှင်ရင်ဖြိုးကတော့
စစ်တပ်ကစိုးရလဲအောင်မှာရှိတင်ပါတယ်တိုင်းသားတပ်တွေလည်းစိုးရလဲအောင်မှာပဲရှိတင်ပါတယ်ဒါမှ Federal ပြည်အောင်စုဖြစ်မှာပါတိုင်းသားတက်တွေကိုလည်းတိုင်းဒေသတွေမှာထားတိုင်းဒေသကတက်တွေကိုလည်းပြည်နယ်မှာထားဒါမှအစိုးရကကိုင်တွယ်နိုင်မှာပါအစိုးရလိုအပ်သလိုတုံးလို့ရတဲ့တက်တွေဖြစ်ရမှာပါစစ်တပ်ဆိုတာနိုင်ငံတော်ရဲ့ဝန်ထမ်းပါပဲတိုင်းသားတက်တွေကလည်းဒါကိုလိုက်နာရပါမယ်အစိုးရကလည်းပြည်သူ့ကတင်မြှောက်တဲ့အစိုးရဖြစ်ရပါမယ်မြန်မာနိုင်ငံကိုတိုင်းသားအားလုံးခေါင်းဆောင်နိုင်ပါလေတမနာလည်းလုပ်ပိုင်ခွင့်ရှိရပါမယ်အစိုးရဆိုတာနိုင်ငံရဲ့ခေါင်းဆောင်ပါပဲစစ်တပ်ကနိုင်ငံကိုကာဝယ်ဖို့ပြည်သူတွေကိုကာဝယ်ဖို့တတ်တက်ပါပဲ
စစ်တပ်ဆိုတာတိုင်းပြည်ကိုအကာအကွယ်ပြုဖို့ပါအားလုံးရဲ့အထက်မှာအဆိုးရွားရှိပါတယ်ဆိုတော့ရေးလာပါတယ်။တော်ရရှင်ရဲ့အပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်နော်။ဒေတောင်းလာတဲ့တော်ရရှင်တွေအတွက်လည်းအလှည့်ပေးဦးမှာဖြစ်ပါတယ်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့ online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတေးလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးစာရေးတက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ် email ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သတို့ရှင်နေစီကပြောစရာရှိတာတွေကိုနားထောင်ပြီးကိုစောင့်မျှော်ကြိုဆိုနေပါတယ်နော်။ဆက်ပြီးမြန်မာတချစ်တော်ရရှင်နေတဲ့မြန်မာတချင်းလေးတပုတ်နဲ့ဖြောရည်ပေးကြပါရစေ။ဒီတစ်ပတ်တေးတောင်းလာတဲ့တော်ရရှင်ကတော့မိုးထက်အာကာရဝန်းမှာရှိတဲ့ကချင်တငယ်ချင်းအတွက်ပါဆိုပြီးတေးတောင်းလာပါတယ်။ VOA American ရုံးကိုဖုန်းဆက်ပြီးတေးတောင်းတာဖြစ်ပါတယ်။ဘယ်သူဘယ်ဝါဆိုတာတော့မပြောသွားပါဘူးနော်။သူကအောင်လရဲ့တောင်းမှန်ပါတယ်ဆိုတဲ့တချင်းလေးထုတ်လွှင့်ပေးပါတယ်။ဟုတ်ကဲ့ပါ။ဒီတော့ဒီတစ်ပတ်သူတောင်းထားတဲ့တချင်းလေးနဲ့ဖြောရည်ပေးကြပါရနော်။အောင်လတည်ဆူထားတဲ့တောင်းမှန်ပါတယ်ဆိုတဲ့တချင်းကိုဒီချစ်တော်ရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါဦးရှင်
။ဘူးမမလိုပါဘူး။ငါရဲ့ပေးမှာ။ဘုံမရှိနေရောပြီးပြေတော့တဲ့ငါကပါ။ဒီရကြတဲ့လကုန်ပဲ။ခိုင်မာခဲ့တဲ့ချစ်တွေအားရင်တွေပေးခဲ့No ma boyanga so jin mya dal ya to ye jin bi ma ge de ka de say song kwa twa nong da ru ya jain ma we so yau ne ma la na ma shi da ma ma She don't she did me as a garage out is it
ဆူထားတဲ့တောင်းပန်ပါတယ်ဆိုတဲ့တချင်ကိုနားဆင်ကြကြရတာပါရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချန်ပေးစာတွေ၊ရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
မဲ့တနာကြောစီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရပါမယ်။ဒေါ်ဆန်းစုကြည်ရဲ့မြစ်တာရက်ခံချက်ကိုဘလောက်နားထောင်ကြမလဲဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ရဲ့ဒီသတင်းပတ်စုနှစ်တင်ပြချက်ကိုမတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်။
ရဲဖေဝါရီ7ရက်ရှမ်းပြည်နယ်ပင်လုံမြို့မှာကျင်းပတဲ့ပြည်တော်စုနှစ်အခမ်းအနားမှာနိုင်ငံတော်ဤတိုင်ပင်ခံဒေါ်ဆန်းစုကြည်ပြောခဲ့တဲ့စကားတခွန်းအတော်လေးကြည်ရိုက်ခတ်သွားပါတယ်။အဲ့ဒါကတော့အထူးပဲငြိမ်းချမ်းရေးစာချုပ်မှာလက်မှတ်မထိုးရသေးတဲ့ကျမတို့ရဲ့တိုင်းသားအစုဖွဲ့တွေကိုမေတ္တာရက်ခံခြင်းပါတယ်။တတိရှိရှိနဲ့ကိုယ့်ကိုယ်ကိုယုံကြည်စွာနဲ့လက်မှတ်ထိုးလိုက်ပါ။ကျမတို့ရဲ့27ရာစုပင်လုံထဲမှာပါဝင်လိုက်ကြပါ။ကျမတို့အားလုံးဟာပြည်သူပြည်သားအားလုံးဟာဒီပါဝင်မှုကြောင့်ဘယ်လောက်နှလုံးစိတ်ဝမ်းအေးချမ်းကြမလဲ။ဘယ်လောက်ကျေစုတင်ကြမလဲဘယ်လောက်ပီတိဖြစ်ကြမလဲဆိုတာစဉ်းစားကြပါဆိုတာပဲဖြစ်ပါတယ်ဒေါ်ဆန်းစုကြည်ရဲ့အဲ့ဒီမေတ္တာရက်ခံချက်ကိုလက်နက်ကန်တိုင်းသားတွေဘက်ကဘယ်လိုသဘောထားကြသလဲဒေါ်ဆန်းစုကြည်ကမ်းလှမ်းသလို NCA စာချုပ်ကိုလက်မှတ်ထိုးပြီးမကြာမီကျင်းပမဲ့ဒုတိယအကြိမ်27ရာစုပင်လုံညီလာခံကြီးတဲ့ပါဝင်လာကြမလားဆိုတာကုတ္တပတ်ဆွေးနွေးတင်ပြသွားပါမယ
်တကယ်တော့ဒေါ်ဆန်းစုကြည်အနေနဲ့ဒီလိုမေတ္တာရက်ခံချက်မျိုးအရင်တုန်းကလည်းကမ်းလှမ်းပြောဆိုခဲ့ဘူးပါဗျဒါပေမဲ့အခုတကြိမ်ပိုးပြီးတော့ရှင်းရှင်းလင်းလင်းဖြစ်အောင်ပြောဆိုလိုက်တာပါဒီတတိုင်းပြည်လုံးဆိုင်ရာအပြစ်ရဲ့စာချုပ် NCA ဆိုတာသူတို့ NLD ကပါဝင်ရေးဆွဲထားတာမဟုတ်ဘူးအရင်အစိုးရတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အလုံးနီးနီးပါဝင်ရေးဆွဲသဘောတူထားတာဖြစ်တယ်သူတို့အနေနဲ့အရင်အစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအမွေဆက်ခံပြီးဒီစာချုပ်ကိုအတိအမှတ်လဲပြုကိုယ်တိုင်ပါဝင်ရေးဆွဲခဲ့တဲ့တိုင်းရင်းသားတွေကိုလည်းလက်မှတ်ရေးထိုးစေချင်တယ်ဆိုပြီးပြောခဲ့တာပါ။ဒါလည်းမှန်ပါတယ်။ NCA စာချုပ်အပြည့်တက်ရေးဆွဲပြီးချိန်တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်က NCCT အဖွဲ့ခေါင်းဆောင်နိုင်ဟန်တာ KNU အတွင်းရေးမှူးဖရိုစောကွယ်ထူးဝင်း KIA ဒုစစ်ဦးစီးချုပ်ဗိုလ်ချုပ်ဂွမ်မော်ဒေါက်တာဆလိုင်းညံမုံစခေါင်ဘုံမှုကြီးခွန်အုပ်ကာတို့လက်မှတ်ရေးထိုးခဲ့ကြတာပါ။အထိပ္ပယ်ကတော့ NCA စာချုပ်ပါအချက်တွေကိုသဘောတူကြောင်းလက်မှတ်ရေးထိုးခဲ့သူတွေထဲမှာလက်ရှိအချိန်ထိအပြစ်ခတ်မရက်ဆဲရသေးတဲ့ KIO အဖွဲ့နဲ့မွန်ပြစ်တပ်ပါတီကခေါင်းဆောင်တွေလည်းပါဝင်ခဲ့ကြပါတယ်။ဒါပေမဲ့တကယ်လက်တွေ့စာချုပ်ချုပ်ကြမယ်လက်မှတ်ထိုးကြမယ်ဆိုတဲ့အခါမှသာကိုကန့်ပလောင်နဲ့ရခိုင် AA အဖွဲ့အပါအဝင်အားလုံးပါဝင်ခွင့်မရလို့ဆိုတဲ့အခြေအနေအောက်မှာKIO ခေါင်းဆောင်နဲ့ UNFC အဖွဲ့ဝင်တွေလက်မှတ်မထိုးခဲ့ကြတာပါအခုဒေါန်ဆန်းစုကြည်ပြောတဲ့အတိတ်တွေကကိုကိုတိုင်းရေးဆွဲကိုတိုင်းလဲသဘောတူထားတဲ့အချက်တွေပဲမို့ DNCA စာချုပ်ကိုလက်မှတ်ထိုးလိုက်ကြပါအပြစ်အခက်တွေရက်ဆဲလိုက်ကြပါပြီးရင်သူဥဆောင်ကျင်းပနေတဲ့ငင်းငယ်ရင်းနီလာကန်နဲ့တင်းပြည့်ချက်ပြည့်ပါဝင်လိုက်ကြပါဆိုပြီးမေတ္တာရက်ခံခဲ့တာဖြစ်ပါတယ်နောက်ဆုံးဒေါန်ဆန်းစုကြည်ကတကယ်လို့ညီလာခံနဲ့လာပြီးဆွေးနွေးမှုတွေကိုမကြိုက်ရင်မမျှတာဘူးထင်ရင်ဆွေးနွေးမှုတွေတဲကနေလဲအချိန်မီွေးထွက်သွားလို့ရတာပဲဘသူမှလည်းတားလို့ရမှာမဟုတ်ဘူးဆိုပြီးစကားကုန်ပြောခဲ့ပါတယ
်ဒေါ်ဆန်းစုကြည်ရဲ့မြစ်တဲရက်ခံချက်ထွက်ပေါ်လာပြီးနောက်တစ်ဖက် UNFC ကပုဂ္ဂိုလ်တွေ KIO ခေါင်းဆောင်တွေစီကတုံ့ပြန်မှုတွေထွက်ပေါ်လာပါတယ် UNFC ရဲ့အထွေထွေတွင်းမှုခူးဦးတွေကသူတို့အနေနဲ့27ရာစုပင်လုံညီလာခံတက်ဖို့နဲ့ NCA လက်မှတ်ထိုးဖို့ကိစ္စသူတို့တင်ပြထားတဲ့အချက်၈ချက်ကိုအစိုးရကနေအောင်မြင်မြင်ညှိနှိုင်းပေးနိုင်မယ့်အပေါ်မူတည်တယ်ဆိုပြီးပြောဆိုလိုက်ပါတယ်။လာတူပါပဲ။ KIO ဒုဥက္ကဋ္ဌဗိုလ်ချုပ်ကွမ်ဘော်ကလည်းသူတို့ UNFC ကတင်ပြထားတဲ့အချက်၈ချက်ပြည်လည်မှ NCA လက်မှတ်ထိုးမယ်လို့ပြောပါတယ်။တကယ်တော့ KIO အဖွဲ့ဦးဆောင်တဲ့ UNFC ဟာအရင်သမ္မတဦးသိန်းစင်အစိုးရလက်ထက်ငကို NCA စာချုပ်ကြီးကိုလက်မှတ်ထိုးရဖို့စီစဉ်တုန်းကပြောခဲ့ဆိုခဲ့တာတွေနဲ့ကြွားချသွားပြီဆိုတဲ့သဘောပါ။အရင်တုန်းကတော့ အားလုံးမပါဝင်နိုင်လို့လက်မှတ်မထိုးနိုင်သေးသူတွေအတွက်အာမခံချက်မရှိလို့ဆိုခဲ့ပြီးအခုတော့အဲ့ဒီအချက်တွေအပြင်နောက်ထပ်၈ချက်ထပ်ပြီးတောင်းဆိုထားတာဟာ NCA စာချုပ်ကိုပြန်ပြင်ချင်တယ်ဆိုတာနဲ့သဘောတူတူပါပဲ။ကယ်ရီဦးဆောင်တဲ့ UFC အဖွဲ့ဘာကြောင့် NCA စာချုပ်ကိုလက်မှတ်မထိုးခြင်းငြိမ်းချမ်းညီလာခံမှာမပါဝင်ခြင်းတလို့ဖြစ်ရသလဲ။မေကုန်းထုတ်เสียရှိလာပါတယ
်လက်ရှိမြန်မာနိုင်ငံတွေကလက်နက်ကင်တိုင်းရင်းသားအုပ်စုတွေထဲမှာနိုင်ငံရေးဆိုင်ရာယက်တီချက်နှစ်မျိုးကိုထင်ထင်ရှားရှားမြင်ရပါတယ်တစ်မျိုးကတော့ပထမတစ်ဆင့်ပြစ်ခတ်တိုက်ခိုက်မှုကိုရက်စဲပြီးရင်တတိုင်းပြည်လုံးကပါဝင်သင့်ပါဝင်ထိုက်တဲ့သူတွေပါဝင်ပြီးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုအရေးဆွေးနွေးကြမယ်ဆွေးနွေးလို့ရလာတဲ့အဖြစ်ရလက်အတိုင်းတိုင်းပြည်ကိုတည်ဆောက်ကြမယ်ဆိုပြီးအယူအဆရှိတဲ့အုပ်စုပါအဲ့ဒီအထက်မှာ KNU ကရင်အမျိုးသားအစည်းအရုံးတောင်ပိုင်းရှမ်းပြည်တက်မတော် SSA နဲ့လက်နက်ကင်တိုင်းရင်းသားအုပ်စုတချို့ပါဝင်ကြပါတယ်။အဲ့ဒီအုပ်စုတွေဟာ NCA ကိုလက်မှတ်ထိုးပြည်ထောင်စုအစ်စ်ငင်းကြီးညီလာခံကိုတက်ရောက်နေကြတဲ့အဖွဲ့တွေဖြစ်ပါတယ်။နောက်တစ်မျိုးကတော့ UWSA ဝါတက်ဖွဲ့ရဲ့နိုင်ငံရေးလမ်းစဉ်မှာကိုယ့်လက်နက်ကိုကိုယ်ကိုင်ထားပြီးကိုလိုချင်တာတောင်းဆိုမယ်။အဲ့ဒီအတွက်အစိုးရတက်မတော်နဲ့တဖွဲ့ချင်းညှိချင်ညှိမယ်။ဒီလိုအခြေအနေအောက်မှာအစိုးရနဲ့တက်မတော်ဘက်ကသူတို့ကိုဘာမှလာဖီအာမပေးနဲ့လာမတိုက်ခိုက်နဲ့တိုက်ခိုက်ရင်ပြန်ပြီးတိုက်ခိုက်ဖို့အသင့်ပဲဆိုတဲ့စည်ရေးအင်အားတိဆောက်ပြီးကိုလိုချင်တာတောင်းဆိုနေတဲ့နိုင်ငံရေးလမ်းကြောင်းမှာဒါကြောင့်လဲဝါတက်ဖွဲ့ဟာအပြည့်ရက်ပြီးရင်ဘာတွေဆက်လုပ်ကြမလဲဆိုတာအသေးစိတ်ညှိနှိုင်းရေးဆွဲထားတဲ့ NCA စာချုပ်လူမျိုးကိုလက်မှတ်ထိုးဖို့မစင်စားသလိုတီထောင်စုအရေးမှာအဖွဲ့ဝင်တယောက်အနေနဲ့ဝင်းပြီးဆွေးနွေးရမယ်အများသဘောတူရာကိုလိုက်နာရမယ်ငင်းကြဲညီလာခံမျိုးကိုလည်းမတက်ချင်ပါဘူး
လက်တော်အချိန်ထိတော့ KIO ခေါင်းဆောင်တဲ့ UFC အဖွဲ့ဟာဝါတက်ဖွဲ့ရဲ့စီအင်အားတည်ဆောက်ပြီးကိုလိုချင်တာကိုရအောင်တောင်းဆိုခြင်းနဲ့လမ်းစဉ်ဘက်ကိုပို့ပြီးလိုက်ချင်ပုံရပါတယ် KIO လိုတောင်ပိုင်း SSA တက်ဖွဲ့လို NCA ထိုးငင်းကြဲညီလာခံမှာပါဝင်အများသဘောတူညီချက်နဲ့ပြည်တော်စုကိုတည်ဆောက်ကြမယ်ဆိုတဲ့လမ်းစဉ်မျိုးကိုသိအားကြပုံမပေါ်ပါဘူးဒီအတွက်ဒုံဆန်းစုကြည်ရဲ့မြစ်တရက်ခံချက်ကိုလက်ခံပြီးလာမယ့်27ရာစုပင်လုံညီလာခံမတိုင်ခင်လက်မှတ်ထိုးလာဖို့ညီလာခံနဲ့ပါဝင်လာဖို့ဆိုတာလွယ်ကူမဲ့ကိစ္စမဟုတ်ပါဘူးဒီအတွက်ဒေါန်ဆန်းစုကြည်ကမြစ်တရက်ခံဆွဲဆောင်ယုံနေမကတိုင်းသားပြည်သူတွေကပါအပြစ်ခတ်ရင်ရက်ဆဲပြီးတိုင်းပြည်လုံးပါဝင်တဲ့နိုင်ငံရေးညီညာရေးဆွေးနွေးပွဲတွေကတဆင့်မှသာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးတည်ဆောက်နိုင်မယ်ဆိုတဲ့လမ်းစဉ်ဟာအကောင်းဆုံးနိုင်ငံရေးလမ်းကြောင်းဖြစ်ကြောင်းအပြစ်မရသေးတဲ့အဖွဲ့တွေကိုစီယုံတိုက်တွန်းတောင်းဆိုဖို့လိုနေပြီဖြစ်ကြောင်းပါ
ဥစီတူအောင်မြင်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္ဂနွေနေ့ညနဲ့တနင်္လာမနက်ပိုင်းတွင်မှပုံမှန်နားဆင်နိုင်ကြပါလိမ့်ရှင
်။သောရရှင်များရှင်မြန်မာနိုင်ငံမှာ NLD ပါတီဥဆောင်တဲ့အစိုးရတက်လာပြီးတနှစ်နီးပါးကြာတဲ့အထိတရားဥပဒေစိုးမိုးရေးအခြေအနေတိုးတက်ကောင်းမွန်မလာဘူးဆိုတာကိုတရားရေးဆိုင်ရာပုဂ္ဂိုလ်တွေမြန်မာအရေးလေ့လာသူတွေအပြင်ပြည်သူလူထုကိုယ်တိုင်ကပါထောက်ပြပြောဆိုနေပါတယ်။တရားဥပဒေစိုးမိုးရေးတိုးတက်ကောင်းမွန်လာဖို့လုပ်တဲ့နေရာမှာအစိုးရအနေနဲ့ဘလို့အခက်အခဲအကျက်အတဲတွေနဲ့ရင်ဆိုင်နေရပါသလဲ။ဘယ်ပိုင်းတွေမှာအဓိကအားနည်းချက်တွေရှိနေပါသလဲ။စသည်အားဖြင့်အခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားပေးပါ။ကိုဆွေးနွေးကြတာတွေကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။အင်္ဂါညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုနောက်ဆုံးကြံနေသေးတဲ့ကဘာတလွှားထူးခြားစံပြသတင်းလွှာတွေကိုတော့ကိုငင်းချန်နဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ပေးထားပါရစေ
။ပြည်ရဲ့ချစ်သူများနေ့မှာဂျပန်နိုင်ငံကဂျူရန်ဘာလို့နာမည်ပေးထားတဲ့စားတောက်ဆိုင်တစ်ခုမှာထိုင်းနိုင်ငံကအထူးတင်သွင်းတဲ့အင်းဆက်ပိုးမွှားအထူးဟင်းလျာတွေမိတ်ဆက်ပေးခဲ့ပါရစေ။ကိမ့်မုံတွေ cream အချိုတွေစားရမယ့်အပြင်ကိုပဲသောက်စရာ cocktail အရက်တွေနဲ့ပိုးကောင်လေးတွေထည့်ပေးထားတာပါ။လာရောက်စားသုံးကြတဲ့သူ90လောက်ရှိခဲ့ပြီးတော့ပိုးကောင်လေးတွေကိုကြောက်တဲ့စိတ်ကိုကြော်လွှားနိုင်အောင်ကူညီပေးခဲ့တယ်လို့စားသုံးသူတွေကပြောပါရတယ်။အဲ့ဒီနေ့ကရေပန်းစားတဲ့ cocktail ကတော့ cranberry နဲ့ water bag လို့ခေါ်တဲ့ပိုးကောင်လေးထည့်ထားတဲ့ cocktail ဖြစ်ပါတယ်။ဂျပန်ဒေသရိုးရာအစားအစာတချို့မှာပိုးကောင်လေးတွေကိုသုံးပေမဲ့
နိုင်ငံတော်ဝန်မှာပိုးကောင်တွေကိုစားလိစားထားမရှိပါဘူး။ကုလသမဂ္ဂအစားအစာနဲ့စိုက်ပျိုးရေးအဖွဲ့ကြီး FAO ကလည်းအင်းဆက်ပိုးမွားတွေကိုသဘာဝပတ်ဝန်းကျင်မထိခိုက်စေတဲ့ပရိုတင်းအသားထည့်ရစေတဲ့အစားအစာအဖြစ်သတ်မှတ်ပေးထားပါတယ်ရှင်။
ဂျပန်နိုင်ငံဟာချောကလက်အရင်ကြိုက်တဲ့နိုင်ငံဖြစ်ပါတယ်။ချောကလက်ကိုအာလူကြော်နဲ့ဖြူးစားတာအပါအဝင်အခုအချိန်ခါမှာတော့ခေါက်ဆွဲတဲ့ကိုပါထည့်သွင်းစားသုံးနေပြီဖြစ်ပါတယ်။ဂျပန်နိုင်ငံကခေါက်ဆွဲဆိုင်တော်တော်များများမှာချောကလက်နဲ့ခေါက်ဆွဲရောစားတဲ့အမျိုးအစားအစ်ကိုစတင်မိတ်ဆက်ပေးနေပြီဖြစ်ပါတယ်။ခေါက်ဆွဲကိုချောကလက်နဲ့လုပ်ထားတာမဟုတ်ပေမဲ့ချောကလက်အတုံးလေးတွေကိုအခြားအစားပလာတွေဖြစ်တဲ့အသားမှုဟင်းသီးဟင်းရွက်စတာတွေနဲ့တွဲစားကြတာပါ။အဲ့ဒီအတွက်ခေါက်ဆွဲအသားပြုတ်ရည်အရသာနဲ့အတူချောကလက်ရဲ့ချိုမြိန်မှုကိုပါရရှိစေတာပါတခြားခေါက်ဆွဲတွေထက်ဈေးအနှဲငယ်ကြီးပြီးတော့လူလူအမျိုးသားအများစုကကြိုက်နှစ်သက်ကြပါတယ်ခင်ဗျာ
ဒီလူရမီချုံပွဲတော်ရဲ့အစီအစဉ်တစ်ခုအဖြစ်ကွန်ချိုးမျိုးရဲ့ညဘက်ကောင်းနေရမှာအဝေးထိန်ဒရုန်းရင်တခြားအလားပြပြန်နိုင်ကြပါတယ်အဲ့ဒီနောက်တရုတ်စလုံးဖြစ်တဲ့ဖျားသခင်ကာကွယ်ဆောက်ရှောက်ပါဆိုတဲ့စာလုံးကိုပုံဖော်ပြန်တမ်းပြခဲ့ကြပါတယ်။အခုလိုပြန်တမ်းပြတဲ့အတွက်ဒရုန်းအများဆုံးပါဝင်တဲ့ဂင်းနစ်ကမ္ဘာမှတ်တမ်းစံချိန်ဝင်သွားပါတယ်။ဒီဒရုန်းတွေအားလုံးကိုကွမ်ကျိုးကသိပ္ပံနည်းပညာစမ်းသပ်တဲ့ကုမ္ပဏီတစ်ခုကထုတ်လုပ်တာပါ။အထူးဖန်တီးထားတဲ့ထိန်းချုပ်ရေးစနစ်ကိုသုံးပြီးလူတစ်ယောက်ကကွန်ပျူတာတစ်လုံးသုံးပြီးတော့ဒရုန်းတွေကိုသူ့လမ်းကြောင်းအတိုင်းသူပြန်တမ်းနိုင်အောင်ထိန်းချုပ်ပြခဲ့တာပါရှင်။
အီတလီနိုင်ငံကအသက်80အရွယ်လူစီယာနိုဘိုင်တီဟာကမ္ဘာပေါ်မှာတက္ကသိုလ်ဘွဲ့အများဆုံးယူထားတဲ့သူအဖြစ်ဂင်းနစ်ကမ္ဘာမှတ်တမ်းစံချိန်တင်လိုက်ပါတယ်။သူဟာအီတလီနိုင်ငံတဝန်းတက္ကသိုလ်တွေကဘွဲ့ဂျိုနဲ့မဟာဘွဲ့15ခုလောက်ရထားတာဖြစ်ပြီးတော့အခုချိန်မှာ16ခုမြောက်ဘွဲ့အတွက်ကြိုးစားနေတာဖြစ်ပါတယ်။သူ့အခမ်းအနားကနိုင်ငံတွေပေါ်မှာသူရခဲ့တဲ့ဘွဲ့လက်မှတ်တွေတတိတန်းကြီးကိုလည်းချိတ်ဆွဲပြသထားပါတယ်။သူဟာထက်တန်းကျောင်းအုပ်ကြီးအဖြစ်လောက်ကင်ခဲ့သူဖြစ်ပြီးတော့2002ခုနှစ်ခရဲကဘွဲ၈ခုရထားသူအဖြစ်ဂင်းနစ်မှတ်တမ်းဝင်ခဲ့တာပါ2002ခုနှစ်ကသူဟာလူမှုရေးဥပဒေစာပေနိုင်ငံရေးသိပ္ပံနဲ့ဓာတ်တနိကဗေဒအထူးပြုတွေနဲ့ဘွဲယူထားတာဖြစ်ပြီးတော့အခုချိန်မှာတော့ပြစ်မှုရေးရာစီရေးမဟာဗျူဟာစတဲ့အထူးပြုတာတွေအပြင်အခုနောက်ဆုံးဘွဲကတော့နေပယ်တက္ကသိုလ်ကခရီးသွားလာရေးဆိုင်ရာဘာသာရပ်ကိုအွန်လိုင်းကနေသင်ယူနေတာဖြစ်ပါတယ
်။ကဘာတလှထူးခြားစံပြသတင်းပတ်စင်ကန္တာကိုနားဆင်ခဲ့ရတာပါရှင်။အခုမနေ့ဖက်အစီအစဉ်ဆုံးမတက်ခင်မှာသတင်းအချင်းချုပ်ကိုဦးစက်မိုးဝေကကြေညာပေးပါအောင်မယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကအသည့်ရွေးချယ်ခန့်အပ်ဖို့ရှိတဲ့အမျိုးသားလူညုံရေးအကြံပေးအနေနဲ့သူ့လက်အောက်မှာတာဝန်ထမ်းဆောင်မဲ့ဝန်ထမ်းတွေကိုအပြည့်အဝရွေးချယ်ခံထားပိုင်ခွင့်ရှိမှဖြစ်တဲ့အကြောင်းအင်ဗီရောဝန်ထမ်းအရာရှိချုပ်ကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။ရည်တဲ့ဗိုလ်ချုပ်ကြီးဟောင်းရောဘတ်ဟာဝတ်ကအမျိုးသားလူညုံရေးအကြံပေးရာထူးအတွက်ငင်းပယ်လဲတဲ့အထက်မှာအဲ့ဒီလိုလွတ်လပ်စွာရွေးချယ်လှုပ်ဆောင်ပိုင်ခွင့်မရှိတဲ့အတွက်ဖြစ်တယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်။အဲ့ဒီလိုထွက်ပေါ်ခဲ့ပြီးတဲ့နောက်အင်ဗီရောဝန်ထမ်းအရာရှိချုပ်ကတနင်္ဂနွေနေ့မှာ Fox သတင်းဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းမှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်အနေနဲ့နိုင်ငံသားရေးမူဝါဒရေးရာတွေကိုကင်တွယ်ဖြည့်ဆွေးနိုင်စမ်းရှိမရှိဆိုတဲ့ဆန်းဆောင်ရေးပေါ်မှာရေးပါတဲ့ Republican အထက်လွှတ်တော်အမတ်နှစ်ဦးကတနင်္ဂနွေနေ့မှာမေးခွန်းထုတ်လိုက်ကြပါတယ်အထူးသဖြင့်အင်ဗီရောအနေနဲ့အမျိုးသားလူညိုရေးအကြံပေးရာထူးအတွက်အစားထိုးခန့်အပ်ရေးအခက်အခဲရှိနေတာနဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ကဝင်ရောက်ဆက်ဖက်ခဲ့တဲ့ဆိုတဲ့ကိစ္စတွေအတွက်ရုရှားကိုထိတ်တဲရင်ဆိုင်ဖို့ဝင်လင်းနေတဲ့ကိစ္စတွေပေါ်အခုလိုမေးခွန်းထုတ်လိုက်ကြတာလည်းဖြစ်ပါတယ်သမ္မတဒေါ်နယ်ထရမ့်အစိုးရကအမေရိကန်ဦးစားပေးမဟာဗျူဟာနဲ့နိုင်ငံတကာအရေးကိစ္စတွေချင်းကပ်ဆောင်ရွက်မှုပုံစံပြောင်းလဲလာတဲ့အပေါ်စိုးရိမ်မှုတွေထွက်ပေါ်လာချိန်မှာပဲအမေရိကန်နဲ့ဥရောပတိုက်ကြားမိတ်ဆွေဖြစ်ခိုင်မြဲစွာတည်ရှိကြောင်းထပ်လောင်းအတည်ပြုဖို့အတွက်ဒုတိယသမ္မတမိုက်ပင့်စ်ဟာဥရောပတိုက်ကိုပထမဆုံးနိုင်ငံခြားခီးစဉ်ဖြစ်ရောက်ရှိနေပါတယ
်။ဗီယိုအမေရိကန်တန်ရက်တနင်္လာနေ့မနေ့ဖက်နိုင်ငံတကာသတင်းချင်းချုပ်ကိုဥစားမိုးဝေးကြီးညာပေးသွားတာပါ။ဒီမနေ့အစည်းအဝေးထုတ်လုပ်ရမှုကမန်အင်ဂျင်နီယာဖြစ်ပြီးတန်ဖက်အင်ဂျင်နီယာကတော့အိုက်ဒန်ဥဒကုဖြစ်ပါတယ်။တနင်္လာနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစည်းအဝေးတွေကိုလှိုင်းဒိုမီတာ16 19 25တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ဗီယိုကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်ရှင်။ကျွန်မခွာညိုပါ
This program has come to you from the Voice of America, Washington.